Welcome to the Voice of America in Burmese.
နမဘီယာတရရှင်များဘေကင်းလုံခြုံစွာနဲ့နှုတ်ထနိုင်တဲ့မနက်ခင်းဖြစ်ပါစေခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်အောက်တိုဘာ3ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါတယ် VOA ရဲ့ website Facebook YouTube စာမျက်နှာတွေမှာပါဓာတ်ရိုက်ထုတ်လွှင့်နေတာပါမနက်6:00နာရီကနေ9:00ထုတ်လွှင့်မဲ့အခု VOA မနက်ခင်းအစီအစဉ်ကိုတော့ကျွန်တော်ညီညာရေးကတာဝန်ယူတင်ဆက်သွားမှာပါခင်ဗျာ
ဗေရုတ်မြို့တောင်ပိုင်းက Hezbollah ပြစ်မှတ်တွေကို Israel တပ်တွေဆက်လက်တိုက်ခိုက်နေပါတယ်ဗြိတိန်နဲ့ဥရောပသမဂ္ဂဆက်ဆံရေးပြန်လည်ပြင်ဆင်ဖို့သဘောတူလိုက်ကြပါပြီ။လိုအပ်ရင်မြောက်ကိုရီးယားကိုစူပေါင်းတုံ့ပြန်ဖို့တောင်ကိုရီးယားနဲ့ဂျပန်တို့သဘောတူလိုက်ကြပါတယ်
။အဲ့လိုနောက်ဆုံးရသတင်းတွေအပြင်စစ်ကောင်စီကသံကောင်းစင်းကောက်ယူနေတာပေါ်သုံးသက်ချက်ကလောနဲ့ KNY ဒေသကရေဘေးနောက်ဆက်တွဲအခြေအနေတွေကိုတင်ဆက်ဖို့ရှိတယ်လို့ American 2သမရလောင်းစကားစစ်ထုပ်ပွဲသုံးသက်ချက်အထူးအစီအစဉ်ကိုလည်းနောက်ပိုင်းမှာနားဆင်ရပါမယ်။အပတ်စဉ်ကဏ္ဍရည်ထဲမှာတော့လူငယ်အစီအစဉ်ဖြစ်တဲ့ Gen Z နဲ့တပတ်တွင်အားစားသတင်းတွေကိုလည်းထုတ်လွှင့်မှုပြင်ဆင်ထားပါရမယ်။အခုရင်ဆုံးတော့ဒီနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါမယ
်။ Lebanon တောင်ပိုင်းက Hezbollah နဲ့တိုက်ပွဲမှာ Israel တပ်သား10ဦးသေဆုံးရတယ်လို့ Israel စစ်တပ်ကဗိုလ်တပ်ဦးအနေမှာကြီးညာပါတယ်။ Hezbollah ရဲ့တိုက်ခိုက်ရေးဆိုင်အခြေခံအဆောက်အအုံတွေကိုအကန့်အသတ်နဲ့မြေပြင်ထိုးစစ်ဆင်မှုစခဲ့ပြီးနောက်တဲ့နေ့မှာအခုလို့ပြောရပါ။ဝန်ကြီးချုပ် Benjamin Netanyahu ကတေဆုံးသူတွေအတွက်ဝန်ထမ်းကြောင့်ဗီဒီယိုနဲ့ပြောကြားပြီးသူတို့ဟာရှိုးရတဲ့အီရန်နဲ့သူ့မိတ်ဆွေတွေကိုချေမှုန်းမှုစစ်ပွဲဆင်နွှဲနေတာဖြစ်ပြီးတော့ဒီစစ်ပွဲနိုင်ရမှာဖြစ်ကြောင်းပြောပါတယ်။အစ္စရေးကဘေရွတ်တောင်ပိုင်းဆင်ချေပုံးကိုလေကြောင်းကနေတိုက်ခိုက်တာပါ။လက်ဗနန်ကျမ်းမာရေးဝန်ကြီးဌာနကတော့24နာရီအတွင်းအစ္စရေးတိုက်ခိုက်မှုကြောင့်55ဦးရဲ့မနေ့တေဆုံးအကြောင်းနဲ့အစ္စရေးကအရက်ဖက်စစ်ပံမခွဲတိုက်ခိုက်နေတယ်လို့ပြောပါတယ်။အင်္ဂါနေ့မှာအီရန်ကအစ္စရေးကိုပက်ထိန်တက်မီဇိုင်းတုံးအလုံး200လောက်နဲ့ပစ်ခတ်ခဲ့တာနောက်ဒေသရင်းတက်မှမှုအခြေအနေအထူးမြင့်တက်လာတာဖြစ်ပါတယ်။ဒါဟမတ်စ်ခေါင်းဆောင်အစ်စမဲလ်ဟနီယာနဲ့ဟက်စ်ဘောလာခေါင်းဆောင်ဟက်ဆန်နက်ဇရလာအသက်ခံရတာအတွက်လက်စားချေတာဖြစ်ကြောင်းအီရန်သမ္မတကလူမှုမီဒီယာ X မှာရေးပါတယ်။အရှိလေးပိုင်းဒေသအရေးဟာတကဘာလုံးတက်သိက်ကိုအန္တရာယ်ကြီးတဲ့အနေထားမကြခင်ရောက်လာနိုင်တဲ့အတွက်ဒီပြဿနာပိုကျဲမပြန့်အောင်ကာကွယ်တားဆီးဖို့ကုလလူခွင့်ဆိုင်ရာမဟာမင်းကြီးဗိုလ်ကတက်ကလုံဂျုံရေးကောင်စီကိုတောင်းဆိုပါတယ်။အီရန်ကအစ္စရေးကိုပတ်ထင်းတဲ့မီဇိုင်းဒုံးတွေနဲ့အောက်တိုဘာ1ရက်ကပစ်ခတ်ခဲ့တဲ့နောက်အစ္စရေးဘက်ကပြန်လည်ပစ်ခတ်ခဲ့တာဖြစ်ပါတယ်။လေဗနွန်နယ်စပ်ကမရူအယ်ရက်စ်မြို့ကလေးမှာအစ္စရေးတပ်တွေနဲ့တိုက်ပွဲဖြစ်ပွားသလိုတခြားနယ်စပ်မြို့ကလေးတွေနားမှာရောက်လာတဲ့အစ္စရေးတပ်တွေကိုပြန်မောင်းထုတ်တယ်လို့ Hezbollah တွေကပြောပါတယ်။ဒါအပြင်အစ္စရေးပိုင်နယ်ထဲကစစ်တပ်စခန်းတွေကို Rocket ဒုံးကျည်တွေနဲ့ပစ်ခတ်တယ်လို့လည်းပြောပါတယ်။ဒီချိန်မှာကုလလူခွင့်ဆိုင်ရာမဟာမင်းကြီးကလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအပအဝင်ကမ္ဘာနိုင်ငံအားလုံးဟာအရှိလေးပိုင်းဒေသပိုချဲပြတ်မလာအောင်ကာကွယ်ဖို့အတွက်တိုက်တွန်းပါတယ်။နှစ်ဖက်အပြစ်ရက်ဖို့ကမ္ဘာတဝန်းတောင်းဆိုနေတဲ့ဂျားကပဲအစ္စရေးနဲ့လေဗနန်အခြေစိုက် Hezbollah အဖွဲ့တို့ဂျားတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေပါတယ်။ EU ဥရောပသမဂ္ဂကနေခွဲထွက်ခဲ့တဲ့ Britain နဲ့ EU တို့ဂျားလုံခြုံရေးနဲ့စီးပွားရေးဆိုင်ရာစိန်ခေါ်မှုလိုမျိုးကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်ဖို့စဉ်းစားနေကြမှာပဲ Britain ဝန်ကြီးချုပ်အသစ်ကီယာစတိုင်မန်နဲ့ဥရောပကော်မရှင်အကြီးအကဲအာဇူလာဗွန်ဒါလီယန်တို့တွေ့ဆုံပြီးတော့နှစ်ဖက်ဆက်ဆံရေးပြည်လည်အောင်ညှိနှိုင်းဖို့အတွက်သဘောတူကြကြပါတယ်။စတိုင်မန်ကသူ့အစိုးရအနေနဲ့2020မှာ EU ကနေ Britain နှုတ်ထွက်တဲ့ Brexit သဘောတူညီချက်နဲ့ပတ်သက်ပြီးညှိနှိုင်းဖို့လုပ်မှာမဟုတ်ပေမဲ့ကဏ္ဍမျိုးစုံမှာဆက်သွယ်ဆောင်ရွက်ဖို့လုပ်မယ်လို့ပြောပါတယ်။ EU ကလည်း Britain လိုပဲလုံခြုံရေးပူးတွဲဆောင်ရွက်မဲ့သဘောတူညီချက်ရခြင်းကြောင့်ပြောပေမဲ့ကောင်စီစီစဉ်မှုနဲ့ဒေသခံတွေကုလူဆက်ဆံမှုမှာအတားအဆီးတွေရှိနေတာနဲ့ပတ်သက်ပြီးဆွေးနွေးတာပါ။ညှိနှိုင်းဆွေးနွေးမှုတွေမှာစိန်ခေါ်မှုတွေရှိနေတာကိုသိပေမဲ့ထိတ်တဲတွေ့နိုင်တဲ့ကိစ္စရပ်တွေကိုဆွေးနွေးတာထက်ဆက်ဆံရေးဆံမျက်နှာအသစ်ဖွင့်ဖို့နှစ်ဖက်လက်တွဲလုပ်နိုင်မယ့်နည်းလမ်းရှာကြမှာဖြစ်ကြောင်းဗြိတိန်ဝန်ကြီးချုပ်ကပြောပါတယ်။ခေါင်းဆောင်နှုတ်က EU UK ခေါင်းဆောင်ပိုင်းထိပ်သီးစည်းဝေးပွဲကိုပုံမှန်ကျင်းပဖို့နဲ့2025မှာပထမဆုံးနှစ်ဖက်ထိပ်သီးအစည်းအဝေးကျင်းပကြဖို့အတွက်သဘောတူခဲ့ကြပါတယ်။
ယူအေမြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Juru ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင်ယူအေမြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
ဗီအိုအမေရိကန်တန်ကကြက်သက်ပရင်းနေမနက်ခင်းတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းဥတိုင်းထာနေကအယုဒ္ဓယာနဲ့နသန်ပူရီဘက်ကိုလေးလာရေးခီးထွက်လာတဲ့ဘတ်ကမီးလောင်ခဲ့တဲ့အတွက်ကျောင်းသား20နဲ့ဆရာ3ဦးသေဆုံးရတယ်လို့ထိုင်းဝန်ကြီးချုပ်ဖေတွန်တန်ရှန်နဝတ်ကဘန်ကောက်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။
ว่าในว่าจริงแล้วค่ะทัศนศึกษามันคือการเปิดโลกให้เด็กๆนะคะซึ่งเราก็ไม่อยากจะแก้ปัญหาที่ปลายเหตุนะคะทัศนศึกษาไม่ได้ทำ
ได้แต่ก็တော့ကျောင်းပညာရေးဌာနလေးလာရေးခီးစဉ်ကြောင့်ခုလိုကျောင်းရတာမဟုတ်ဘဲခီးမတော်ခင်ကားကိုတေချာမစစ်ဆေးတဲ့ပေါ့ရော့မှုကြောင့်ဖြစ်ကြောင်းထိုင်းစိုးအနေနဲ့ကုန်းလန်းပို့ဆောင်ရေးရင်းတွင်းနဲ့ပတ်သက်ပြီးပြုပြင်ပြောင်းလဲမှုတွေလုပ်မယ်လို့ပြောသွားတာပါကျောင်းသား38ယောက်ဆရာ6ယောက်လိုက်ပါလာတဲ့အဲ့ဒီကားဟာတနိုင်ကီလို80ကျော်နှုံးနဲ့မောင်းလာတာဖြစ်ပြီးဘန်ကောက်နီဝေးပြေးလမ်းမှာမှာအချိန်မထိနိုင်မဲ့ကားငယ်တစ်စီးနဲ့လမ်းပြေးလျှံတွေကိုတိုက်မိပြီးမီးစားလောင်တာပါ။နောက်ဒန်းဝေအိုးကောမီးကူးသွားတာဖြစ်ပါတယ်။ကားမောင်းသမားကိုဖမ်းမိထားပြီးထိုင်းရဲတွေကစစ်ဆေးနေသလိုတာဝန်ပေါ့ရော့မှုမစင်မချင်းမောင်းနှင်မှုအပါဝင်အမှုပေါင်း၄မှုနဲ့တရားစွဲဆိုဖို့ရှိပါတယ်။မြောက်ကိုရီးယားရဲ့ချင်းချုံမှုအန်ရီကိုအတူလက်တွဲပြီးတွန်းလှန်မှုလိုချောင်းတောင်ကိုရီးယားသမ္မတရုံးစွန်ဂျိုးနဲ့ဂျပန်ဝန်ကြီးချုပ်အသစ်ရှီဂဲရူအီရှိဘာရူနှစ်ဦးပထမဆုံးတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုချိန်မှာသဘောတူလိုက်ကြပါတယ်။ဂျပန်အာဏာရပါတီရဲ့ခေါင်းဆောင်ဖြစ်တဲ့အီရှိဘာအရွေးချယ်ခံရတာကိုကြိုဆိုချောင်းနဲ့သူ့ရဲ့ခေါင်းဆောင်မှုအောက်မှာနှစ်နိုင်ငံလုံခြုံရေးနဲ့စီးပွားရေးကိစ္စရပ်တွေကိုအတူလက်တွဲဆောင်ရွက်ပြီးတော့တိုးတက်အောင်လုပ်မယ်လို့ပြီးခဲ့တဲ့သတင်းပတ်တည်းမှာပဲတောင်ကိုရီးယားကပြောခဲ့တာပါ။အခုဖုန်းနဲ့ဆက်သွယ်ပြောဆိုချိန်မှာလည်းအင်းနီးချင်းနှစ်နိုင်ငံဟာတူညီတဲ့အကျိုးစီးပွားနဲ့စံတန်ဖိုးတွေရှိတဲ့အရေးပါတဲ့မိဖက်တွေဖြစ်ကြောင်းနဲ့ကူပေါင်းဆိုင်မှုတုံးမြင့်မှုနဲ့အနိကဆက်တမှုဆက်လုပ်ဖို့ပန်ကြားခဲ့ကြောင်းတောင်ကိုရီးယားကသတင်းထုတ်ပြန်ပါတယ်။မြောက်ကိုရီးယားရဲ့ရန်လုံမှုတွေကိုတုံ့ပြန်ရမှာတောင်ကိုရီးယားနဲ့ဂျပန်တောင်ကိုရီးယားအမေရိကန်နဲ့ဂျပန်တို့ကြားစီးလုံးမှုရှိဖို့နှစ်ဖက်သဘောတူခဲ့တယ်လို့လည်းပြောပါတယ်။ဝန်ကြီးချုပ်အီရှိဘာကလည်းဒုတိယကမ္ဘာစစ်နောက်ပိုင်းလုံခြုံရေးချင်းချောက်မှုအကြီးအကဲခံရတဲ့ဂျပန်အတွက်မိတ်ဆွေနိုင်ငံတွေနဲ့နက်ဆိုင်ရဲ့ဆက်ဆံရေးထူထောင်မယ်လို့ကတိပြုခဲ့တာဖြစ်ပါတယ်။ထိုင်းဝမ်မှာတော့ Chesapeake နေမနေ့ပိုင်းကြောက်ရောက်မယ်လို့ခံမှန်းထားတဲ့တိုင်ဖုန်းမုန်တိုင်း Kraton ဝင်ရောက်မလာခင်ကျောင်းတွေရုံးတွေနဲ့ဆိုင်အားလုံးပိတ်လိုက်ပြီးရာနဲ့ချီတဲ့လေကြောင်းခီးစင်တွေဖျက်သိမ်းလိုက်ပါတယ်။ထိုင်ဝမ်တောင်ဘက်မှာကတော့မုန်တိုင်းရှင်နဲ့မုန်တုံမိုးတီးထန်စွာရွာသွန်းနေပြီးတော့တဦးသေဆုံးတယ်လို့အာဏာပိုင်တွေကပြောပါတယ်။မုန်တိုင်းဗဟိုဂျက်ထဲရောက်နေတဲ့ကိုရှောင်းစိတ်ကန်းမြို့ကလေးမှာတော့နေကနေအပြင်မထွက်ဖို့ပင်နယ်ပြင်မြေချောင်းနဲ့တောင်တန်းတွေကိုမတော်ဖို့သတိပေးချက်တွေထုတ်ပြန်ထားပါတယ်။ထိုင်းဝမ်1989ကတိုက်ခတ်တဲ့တိုင်ဖုန်းမုန်တိုင်းတဲမော်ကြောင့်38ဦးသေဆုံးရတယ်လို့မြို့ဟာလည်းအတော်ပျက်စီးခဲ့ရပါတယ်။အခုတိုင်ဖုန်းခရာတွန်ကတော့အားနည်းနည်းပျော့လာနေတာဖြစ်ပေမဲ့လေပြင်းတိုက်ခတ်ပြီးလှိုင်းကြီးတာနဲ့မိုးတိထန်မှုရှိတဲ့အပြင်မြောက်ဘက်ကိုဆက်ရွေ့ရှားချိန်မှာလေတိုက်နှုန်းပိုပြင်းထန်လာနိုင်ကြောင်းမိုးလေဝသဌာနကကြေညာထားပါတယ်။ထိုင်းဝမ်ကာကွယ်ဝန်ကြီးဌာနကတော့မုန်တိုင်းတန်ခိုင်းရရင်ကူညီကယ်ဆယ်ဖို့အတွက်တပ်သား38,000ကျော်အသင့်အနေထားပြင်ထားတယ်လို့ပြောပါတယ်။
ကြာသာပရင်းနေ့မနေ့ထိတ်တန်းသတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးခဲ့တာပါဗျ။အခုကဆက်လို့သတင်းပေးပို့ချက်သုံးသက်ချက်နဲ့ပတ်စင်ကဏ္ဍတွေကိုစတိုက်တဆက်သွားပါမယ်။ဘူရောစစ်ကောင်စီရဲ့သကောင်စီရင်ကောက်မှုပေါ်သုံးသက်ချက်နဲ့စတင်ပါမယ်။မာစစ်ကောင်စစ်ကောင်စီခေါင်းဆောင်ကရွေးကောက်ပွဲမဲဆင်းမှတ်မှုသကောင်စီရင်ကောက်တယ်လို့ပြောပေမဲ့ဒီပေါ်ထောက်ပြဝေဖန်တာတွေလည်းရှိနေပါတယ်။ဦးဝင်းမင်းကမင်းမြတ်တက်ဆက်ထားပါတယ်ညာ
။ဟုတ်ကဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကအဲ့ဒီမှရည်မှန်းချက်ဖြစ်တဲ့ရွေးကောက်ပွဲကျင်းပနိုင်ရေးမဲဆင်းမှန်စေဖို့ပြင်ဆင်မှုလုပ်သွားမှာဖြစ်ပြီးလူရည်နဲ့အိမ်ကြောင်ရသကောင်စင်းအခုလိုကောက်သွားမယ်လို့ဇွန်လလဲစစ်ကောင်စီစီဝေးမှာလည်းပြောခဲ့ပါတယ်။ဒါပေမဲ့ဒီမဲဆင်းတဲ့သကောင်စင်းကမဆိုင်ပါဘူးလို့ ISP မြန်မာမဟာဗျူဟာနဲ့မူဝါဒလေ့လာရေးအင်စတီကျူအဖွဲ့ဒါရိုက်တာဥအောင်သူငင်းကထောက်ပြပါတယ
်။ဒီသကောင်စင်းနဲ့ရွေးကောက်ပွဲနဲ့ဘာမှမဆိုင်ဘူး။အခုလက်ရှိသတင်းတွေအရပေါ့ဒီဒီဇင်ဘာ31ရက်နေ့မှာကျောင်းမဲဆင်းရင်းသဒ္ဓဋ္ဌအသုတ်ဒါမှမဟုတ်လည်းဖိုင်နယ်ဘောအဆင်သင့်ဖြစ်နေပြီလို့ပြောတယ်ဒီသကောင်ရှင်းနဲ့မှမဆိုင်ဘူး။သကောင်ရှင်းရဲ့အဓိကချက်ကအိမ်ကောင်စုရဲ့လူရဲ့အကြောင်းအရာရဲ့ socio economic status ပေါ့ဒါကိုကောက်တာပါ။ဒ 2014 မှာတခါလုပ်တယ်2024မှာကျတော့တခါထပ်လုပ်မယ်ဒါပဲကျွန်တော်တို့ရွေးကောက်ပွဲအဓိကလိုအပ်ချက်ကတော့မဲစီရင်မယ်ဒါပဲအဲ့တော့နှစ်ခုကဘာမှဆိုင်ဘူ
းကြာပြင်စစ်ပွဲတဲ့ရေပင်းကျဲပြန့်နေချင်းအချိန်ချင်းခွဲပြီးလုံခြုံရေးအခြေအနေရဒီဇင်ဘာလအထိကောက်မှာမို့လှည့်တစ်ပြက်ကောက်မှာအကောင်းဆုံးဖြစ်တဲ့သကောင်စင်းတဘာဝထိခိုက်နိုင်ပြီးထက်ကုံနာအပါဝင်မှန်ကန်မှုနည်းနိုင်တယ်လို့မွန်ပြည်သက်ပါတီစစ်အနာရှင်တက်ဖြတ်ရေးဖွဲ့ပြောခွင့်ရနိုင်ပညာမွန်ကသုံးသပ်ပါတယ
်အခုတန်းကောင်စင်းကောက်ယူတာကဒီစစ်အနာရှင်တက်ဆိုးရှိမဲ့ရုပ်ောက်ပွဲတော့ကျူတင်ပြင်ဆင်တဲ့လုပ်ငန်းတစ်ခုဖြစ်တယ်။နောက်ပြီးတနိုင်ငံလုံးကစင်မီတောက်လောင်နေပြီးတော့ပေးဒုက္ခတွေများနေတဲ့အချိန်အသင်းသမားစစ်သားဆူဆောင်းမှုကြောင့်လူငယ်များတိုင်းပြည်ကနေထွက်ပြေးနေတဲ့အချိန်မှာကောက်တာကတကယ်တမ်းအတိအကျမှန်ကန်တဲ့စင်မျိုးရရှိနိုင်မှာမဟုတ်ပါဘူ
း။အခုလိုပုံမှန်မဟုတ်တဲ့အချိန်တွေမှာကောက်တာကြောင့်အများစိုးရိမ်နေကြတာကိုလည်း CDM ဘုံမှုနာရွက်ကအခုလိုထောက်ပြပါတယ
်လူထုကြားမှာလည်းဒီဟာနဲ့ပတ်သက်ပြီးတော့စိုးရိမ်မှုအမျိုးမျိုးတွေရှိနေကြတယ်ဆိုတော့ကျွန်တော်ကြေကြေပြေပြေကြားသိနေရတယ်တာမန်အချိန်နေပုံမှန်အချိန်နေမှာဆိုရင်တော့ဒီလိုမျိုးကောင်းဆင်းကောက်ယူတော့ကိုကြီးအချက်လက်အလုပ်ကိန်းတွေကောက်ယူတော့ပြည်တွင်းပြည်ပနေရွှေပြောင်းမှုအချက်လက်တွေကောက်ယူတယ်ဆိုတာဒါလုတ်တင်တဲ့အရာဆိုတော့ကျွန်တော်လက်ခံတယ်။သို့ပေမဲ့လက်ရှိလိုအခြေအနေမျိုးမှာပေါ့နော်စစ်ကောင်စီရဲ့အချင်းချင်းမှုအောက်မှာအကျော်တရားနေနေရဲ့လူဖြစ်ရဘောအခြေအနေဒီမှာပြီးတော့လေဒီစစ်ကောင်စီအနေနဲ့ကျွန်တော်တို့ကသူတို့ဘလို့ပဲပြောထားပြီးဖြစ်စီယုံကြည်လို့မရတဲ့အခြေအနေမှာရှိနေကြတာဖြစ်တဲ့အတွက်စစ်ကောင်စီအနေနဲ့တလွဲအသုံးချတာမျိုးတွေသူတို့ရဲ့နိုင်ငံရေးအကျိုးစီးပွားတွေအသုံးချလာတာမျိုးတွေရှိလာနိုင်တယ်ဒီလိုအကြောင်းအရာတွေကတော့ဒီသကောင်စင်းရဲ့နောက်ဆက်လွဲအကျိုးဆက်အနေနဲ့စိုးရိမ်စရာတစ်ခုလို့ပဲကျွန်တော်ချုပ်မြင်ပါတယ
်အဲ့ဒီတော့အခုလိုသကောင်စင်းကောက်ယူတာကနေဘလို့ရလက်ဖြစ်လာနိုင်တာကိုလည်းဥအောင်သူငင်းကအခုလိုဆက်ထောက်ပြပါတယ
်အခုပြီးခဲ့တဲ့2014သကောင်စင်းမှာထုတ်ပြန်မကြေညာတဲ့စရင်းတွေရှိတယ်ဗျအဲ့လိုရှိတဲ့အခါကျတော့အခု2024ပြီးမဲ့သကောင်စင်းမှာလည်းထုတ်ပြန်ကြေညာရက်တွေကအမှန်တိုင်းလုံနိုင်မလားဗောညာမိကုန်းเนี่ยထပ်တူလာတယ်နောက်တစ်ခုကစုတွေကယုံကြည်ကိုးစားစရာသကောင်စင်းဖြစ်လက်ခံနိုင်မလားဗောဆိုတော့ဒီချက်လည်းရေးကြည့်တယ်ဒီသကောင်စင်းမှာကနိုင်ငံတကာရဲ့ထောက်ပံ့ကူညီမှုကမရှိသလောက်နည်းတယ်เนาะပြီးခဲ့တဲ့2014သကောင်စင်းဆိုရင်ကျွန်တော်တို့တွေ့တဲ့စည်းရင်းရဆိုရင်ဒေါ်လာ85သန်းကုန်တယ်မြန်မာစုရကဒေါ်လာ15သန်းလောက်စိုက်တယ်နိုင်ငံတကာကဒေါ်လာ360လောက်စိုက်တယ်အခုဟာအကောအိတ်ဆိုင်ကိုယ့်အကူစိုက်လို့ရတာဒါကတခုမှားသွားလို့ရှိရင်ပတ်စံပလုံပြစ်ပါလေ
ဒါအပြင်ထွက်လာနိုင်တဲ့ရက်လက်တွေအရလူပေါင်းများစွာထွက်ပြေးပြောင်းရွှေ့နေရတာတွေကိုထိန်းချုပ်နိုင်ဖို့ဖြစ်လာနိုင်တာအပြင်တိုင်းရင်းသားတွေကိုလွှမ်းမိုးဖို့ဖြစ်လာနိုင်တာကိုလည်းနိုင်ပညာမွန်ကအခုလိုဆက်သုံးသပ်ပြပါတယ
်ကျွန်တော်တို့တိုင်းရင်းသားတွေရေးကြည့်တဲ့တစ်ချက်ကဒီတန်းကောင်စင်ပါမိကွန်အချို့ဟာတိုင်းသားလူနည်းစုတွေအပေါ်ရွေချက်ရှိရှိပမာမှုပြုလိုတာရှိနေတွေ့ရပါတယ်ဥပမာလူမျိုးဟုတ်မေးရမယ့်အစားအိမ်မှာအဓိကပြောဆိုသောဘာသာစကားဆိုတာမျိုးပေါ့ဒါကမိခင်ဘာသာစကားမပြောတတ်တဲ့တိုင်းသားလူမျိုးတွေအတွက်ပေါ့ပမာမှုပြုတဲ့ရွေချက်ရှိတယ်လို့ကျွန်တော်တို့မြင်ပါတယ်ဒါကြောင့်ကျွန်တော်တို့မွန်ပြည်သက်ပါတီဆက်အနာရှင်တိုက်ဖေးရဲ့ဘွဲ့ MSBAD အနေနဲ့အခုတန်းကောင်စင်းအပေါ်အတိမတ်ပြုလက်မခံနိုင်ပါ
အခုလိုအချိန်မှာဖြည့်ဆူသူတွေယုံကြည်မှုရဖို့မလွယ်လှဘူးလို့လည်းဥအောင်သူငင်းကဆက်ထောက်ပြပါတယ
်အဓိကကတော့ဗျာအတိ trust ပေါ့အထူးသဖြင့်တော့ဒီမိကုန်းတွေကိုဖြည့်ဆူဖို့ပြည်သူလူထုကအစိုးရကိုယုံကြည်ဖို့လိုတယ်နောက်တစ်ခါကျတော့ဒီသကောင်စင်းမှာပါတဲ့မိကုန်းတွေကိုမဖြည့်ဆူခြင်းဖြည့်ဆူခြင်းအပြင်အေးယူလို့မရဘူးဆိုတော့ကာကွယ်ပြီးသားလည်းဥပဒေမျိုးလည်းလိုတယ်ဗျသူတို့ကဘာလို့ပြန်ညှို့လဲဆိုတဲ့အခါကျတော့2013တော့ကပြတ်ထားတဲ့ဥပဒေရှိပါတယ်ဒီဥပဒေတိုင်းဆောင်ရွက်တာပါမျိုးပြောတာပေါ့နော်အဲ့လိုအနေထားမျိုးမှာကျတော့အဓိကကပြည်သူလူထုက trust အားနည်းတယ်ဆိုလို့ရှိရင်ပူးပေါင်းဆောင်ရွက်မှုအားနည်းမှာပေါ့ဒီပြဿနာရှိပါတ
ယ်အရင်တော့ကလည်းနာဂိမုန်တိုင်းဖေးချခြင်းသတင်းတစ်ပတ်အတွင်းဗိုလ်ချုပ်မှုကြီးတန်းရွှေလက်ထက်ရွေးကောက်ပွဲအတွက်ဖွဲ့စည်းအုပ်ချုပ်ပုံဆန္ဒခံပွဲလုပ်ခဲ့တာကိုအခုတကောင်စင်းကောက်တာကပြန်အမှတ်ရသွားစေတယ်လို့လည်းသုံးသက်သူတို့ကထောက်ပြနေပါတယ်ခင်ဗျာ
တကောင်စင်းကိစ္စဥဝင်းဝင်းမေးမြန်းတက်ဆက်ခဲ့တာပါဗျာအခုတော့ကဲဆဲထူထောင်ရေးလုပ်နေချိန်မှာပဲရေဘေးထက်ကြုံရပွဲရှိနေတဲ့ကလောမျိုးအခြေအနေကြည့်အောင်ပါရေဘေးတင်ခဲ့တဲ့ကလောမျိုးမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေဆောင်ရွက်နေချိန်အောက်တိုဘာ10ရက်နေ့မှာမိုးများပြီးတောင်ကျရေကြောင့်ရေပြန်းတက်ခဲ့ပါတယ်ရန်ကုန်ကသတင်းပေးပို့ချက်ကိုတော့ဥတမောင်တန်းကဆက်ပြောပြပါမယ်
ပြီးခဲ့တဲ့စက်တင်ဘာလကမြန်မာနိုင်ငံနေရာအတော်များများမှာရေဘေးတင်းခဲ့တဲ့အထက်ကလောမျိုးလည်းပါဝင်ခဲ့ပါတယ်။ရေဘေးကြောင့်တင်ချန်ခဲ့တဲ့ရွှေနှုန်တွေရှင်းနေနေချိန်မှာအောက်တိုဘာလ1ရက်အင်္ဂါနေ့မှာမိုးများပြီးတောင်ကျရေကြောင့်ရေပြန်တက်လာခဲ့ပါတယ
်။မနေ့ကရေကျသွားတဲ့အခါကျတော့အကုန်လုံးကိုယ်ကိုပြန်လာပြီးတော့မှတန်ချင်းလောက်ကျအင်းမျိုးနဲ့ပဲနေနေကြတာပေါ့ အရင်ကြီးဆိုရင်ရလာအောင်တော့တက်လာတာမဟုတ်ပေမဲ့ကျွန်တော်တို့ကလောမျိုးခဏကလည်းရေပြီးတင်လာတဲ့နေရာတွေကဆိုရင်ကြီးကြီးဖြစ်နေကြပြီပေါ့နော်အဲ့တော့ရေနည်းနည်းသေးရေရေတက်လာတာနဲ့နေရာတွေရွှေပြပြူကြအဲ့လိုမျိုးဖြစ်ကြတာပါဒီနေ့ထဲမှာကကျွန်တော်တို့မနေရလို့မျိုးဆိုလို့ရှိရင်ကျွန်တော်တို့မျိုးလေ၄ရက်กว่าမှာဆိုလို့ရှိရင်၃နေ့ကျော်လောက်ထိတက်တချို့နေတဲ့နေရာကတော့၄ပြီလောက်ထိတက်တယ
်ကလောမျိုးမှာအခုနှစ်ထဲရေကြီးတာမနေကဖြစ်စင်းနေဆို၁၇ချိန်မြောက်ရှိပြီလို့သိရပါတယ်ပြီးခဲ့တဲ့စက်တင်ဘာလတုန်းကစူးစူးဟောဟောရေပြေးတွေ့ကြုံခဲ့ရပြီးရေကြီးမြေပြိုတာနဲ့နေအိမ်တွေအလုံးလိုက်မျောပါခဲ့တဲ့အပြင်ပျောက်ဆုံးတိမ်ဆုံးသူတွေလည်းရှိခဲ့ပါတယ်။ရေပြေးကြောင့်မြို့တွေမှာရှုံ့နှုံဖုံးခဲ့ပြီးနမ်လတ်လူမှုကွန်ကြီးကဲဆယ်ရေးအသင်းအပါဝင်ဒေသဗန်နွေဟာစူပေါင်းတန့်ရှင်းလုပ်နေကြတယ်လို့အသင်းဝင်တဦးကပြောပါတယ်
။စတဲ့ကြိမ်ကဖြစ်တာဆိုစာပေတော့ရေကြီးဒါပုံမှန်တက်တာပဲလို့ယူဆခဲ့ကြတာပေါ့လေ။ဒါပေမဲ့စတဲ့ကြိမ်မြောက်မှာကျတော့လုံးဝအကြီးကျယ်ဖြစ်သွားတယ်။ကြီးကျယ်ဖြစ်သွားရင်မှမနေ့ကနောက်တစ်ခေါက်ပြန်တက်တယ်ပေါ့။မနေ့ကလောက်ထိကတော့အကုန်လုံးနည်းနည်းအော်အော်တောင်းနေဖြစ်သွားရတယ်။ခုတော့ပုံမှန်အတိုင်းပဲပြတ်နေပြီလို့ပြောလို့ရတာပေါ့နော်။မနေ့ကရေပြန်တက်သွားတဲ့အချိန်မှာတော့ရှင်းမီကအိမ်ကြီးရဲ့ကျွန်တော်တို့ဟိုရေအရင်တော့ရေတက်ခဲ့တဲ့အိမ်ကြီးရဲ့ကျွန်တော်တို့ 80% လောက်ကိုရေပြန်တင်သွားတာပေါ့နော်။နောက်တစ်ကြိမ်ပြန်ပြီးတော့ခက်ပင်မှန်းကြရတာပေါ့။ဒီနေ့ကတော့အကုန်လုံးပြန်ဝိုင်းရှင်းနေကြတဲ့အနေအထားမျိုးပေါ့။ဒါပေမဲ့တစ်ခုတက်တာတာကတော့အရင်လိုကျွန်တော်တို့ရေတက်ရက်ကလည်းမကြာပါဘူး။ကျေးစီရလည်းအရင်မတန်ဘူးအဲ့လိုမျိုးဖြစ်တဲ့အတွက်နှုံးကြီးရွှွင့်နေအရင်မတင်ခဲ့ဘူ
းနတ်လအသင်းလိုပဲချမ်းမြေအကယ်ဒမီ Summer Shadow Library နဲ့ပါမီတက်ကတို့တောင်ကြီးသင်တန်းတို့ကကျောင်းသားတွေကလည်းမြို့တန်ရှင်းရေးလှုပ်ပေးနေကြတယ်လို့ပါမီ University ရဲ့ Internet စာမျက်နှာမှာတပ်ပုံနဲ့တကွဖော်ပြထားပါတယ်ရေမေတာကြောင့်ပြန်လဲထူထောင်နေတဲ့ကလောမျိုးဟာခီးသွွားတွေကိုအမီပြုတ်နေရတဲ့ဒေသတစ်ခုလည်းဖြစ်ပါတယ်အခုလိုသဘာဝဘေးဒဏ်ထပ်ပြန်တလဲကြုံနေရခြင်းဒီနေ့ခီးသွွားရာဒီမှာတော့ဒေသခံတွေအတွက်လုပ်ငန်းလည်ပတ်ဖို့မလွယ်သေးဘူးလို့ပြောပါတယ်
။ကျွန်တော်တို့ဒေသခံတွေကဒီလိုရာဒီမျိုးမှာမှလုပ်ငန်းတွေလုပ်ရတယ်ခီးသွွားတွေကိုအပြုပြီးတော့မှအမိပြုနေကြရတာပေါ့လေ။အဲ့လိုအချိန်မျိုးမှာကိုမိသားစုကိုအိမ်အတွက်ပဲကိုလုံးပန်းနေရတာမျိုးဖြစ်သွားတာပေါ့။ဒါပေမဲ့လည်းခီးသွွားတွေရောကူတဲ့လူတွေရောကတော့ကလောကိုလာကြလိမ့်မယ်လို့ထင်တယ်။ဥပမာလူကြီးနဲ့ခီးသွွားတာမျိုးပဲခီးသွွားနဲ့လာလူကြတာပဲဖြစ်ဖြစ်ပေါ့နော်။အခုပဲပေါ့ကလောမှာကနေရာထိုင်ခင်းကိစ္စတွေဟိုတယ်ကြီးဆင်းနေတော်တော်များရည်ရည်မြုပ်ကုန်နေဒါတွေကဒါနယ်လမ်းပြန်တူဖို့သူတို့အတွက်လည်းတော်တော်လေးတော့ခရင်မဲ့ထင်းနေဘာလို့ဆိုရှယ်မှုမှုကသူတို့တွေကတော်တော်ကြီးတယ်လေနော်ဟိုတယ်ကြီးတဲကိုဘူတွေအဲမော်ဒယ်ကြီးဖြတ်တော့ဆိုင်နေစီးပွားရေးလုပ်တဲ့နေရာတွေကတော်တော်များများပြည့်စုံရုံကုန်တာဒီခီးသွားရာဒီအမီသူတို့ပြန်ပြီးတော့မှဒါကိုပြန်ဖွင့်နိုင်ဖို့တော့မလွယ်ကူ
ဘောပေါင်းရင်ထိမ့်သိမ့်ဆောက်ရှောက်ကြီးအတွက်တာဝန်သိတာဝန်ယူကြဖို့အခုလိုဖြစ်ရတွေကသတိပေးနေတာဖြစ်တယ်လို့เจ้าหน้าတွေကပြောကြောင်းပါမီတက်ကိုအင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်အခုအောက်တိုဘာလ1ရက်နေ့ကနေ9ရက်နေ့ထိနိုင်ငံတော်မှမိုးကြီးလေပြင်းနိုင်တယ်လို့လည်းမိုးစလကသတိပေးထားပါတယ
်ရန်ကုန်ကသတင်းပေးပို့ချက်ကိုဥတမောင်တန်းဖျက်ပြခဲ့တာပါဗျာအခုတခါ KNI ဒေတာရေပင်းနဲ့စာနာမှုအခြေအနေကြည့်အောင်ပါဗျာ KNI ဒေတာမှာရေကြီးနှမြုပ်မှုရင်ဆိုင်နေရတာဟာအခုဆိုရင်ရက်20ကျော်ရှိလာနေပြီလို့ KNI ပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီကပြောပါတယ်ရှင်ဘေးနောက်ဆုံးအခြေအနေနဲ့အဲ့ဒီမှာအကူအညီတွေလိုအပ်နေတဲ့အကြောင်းကိုတော့ကိုညံဝင်းအောင်ကဆက်ပြောပြပါမယ်ခင်ဗျာ
။ယာဂီမွန်နိုင်အရှင်ကျောင်းပြီးခဲ့တဲ့စက်တင်ဘာ9ရက်နေ့ကကယားပြည်နယ်ဒေသအခေါ်ဂရင်းနီဒေသမှာရေလွှမ်းမှုမှုစတင်ဖြစ်ပွားခဲ့ပြီးအခုချိန်ထိရေပြန်မကျသေးပါဘူး။ Rykor Dimoso Fruso Sharo Borke Messe ချမ်းပြည်နယ်တောင်ပိုင်းကမိုးပြင်းနဲ့ဖဲခုံဒေသတွေမှာရေကြီးနှမြုပ်မှုတွေကြုံနေရတာပါ။ရေပြန်မကြသေးပဲစံချိန်တင်ရေမြင့်တက်နေစေဖြစ်ပါတယ်။ရိုက်ကော်မြို့နယ်ကရေမမြုပ်တဲ့ကြေးရွာမှာတော့အခုရက်ပိုင်းရေထပ်ကြီးလာတယ်လို့ Greenpeace ပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ပြည်လဲထူထောင်ရေးဌာနကဌာနမှူးကြီးခွန်မာတီယာကအခုလိုပြောပါတယ်
ဘယ်ကောမြို့နယ်မှာရေလွှားတဲ့ကြေးရွာနှစ်ခုတောင်းရွာထက်ကျော်ပြတော့မှရဖြူဖြန်းနီခွန်တော်အပါဝင်အခုဆိုလို့ရှိရောနိုကိုအဆုဖက်ကနေပြားညီခုတို့တော့ပေါကလေတို့တော့ဆော်ဒီတို့ဝါညော့ဖက်ကမဲ့ဖြာတီလိုရေကာတို့လီဖို့တို့ဟိုနတ်ကိုတို့ကနကလုခုတို့တော့ဆဲတို့လည်းတမှုတို့ချစ်ကဲတို့အဲ့ဒီထိရေလွှားတော့ဗောလေနော
်ရဲ20ကြော်ကြာရေလွှမ်းမှုပြီးတထတိုက်အိမ်ဒီနင်းမြုပ်တဲ့အထိအခုလိုစိုးရတဲ့ရေပေးမကြုံဘူးဘူးလို့ဆိုပါတယ်ရေကြီးနေမြုပ်မှုကြောင့်ယာယီဆစ်ဆောင်တဲ့အိမ်အပါဝင်4,000ကျော်ပျက်စီးသွားတယ်လို့ဌာနဝန်ကြီးခွန်မာတီယာကအခုလိုပြောပါတယ
်ဒီမှာတော့ဟိုစည်ရင်ရရှိချက်ရဆိုလို့ရှိရင်တော့4,000ကျော်သွားပြီပေါ့လေနော်ဒီရေလွှမ်းမှုခံရတဲ့
ကျေးရွာမေအိမ်အပါဝင်၁၆ခန်းရဲ့တဲတွေပေါ့လေနော်ဒီကျေးလွှမ်းမှုခါရတဲ့လက်အိမ်ကတော့8000ကျော်ရှိလာပြီပေါ့လေနော်အခုလိုမိုးများရေကြီးချိန်မိုးပြဲဆယ်ကနေရေလွှတ်ချတဲ့အတွက်ဆယ်အောက်ကမိုးပြဲဖဲခုံဒီမော့ဆိုလွိုက်ကော်မြို့မှာရေကြီးမှုပိုဖြစ်နေပြီးတောင်သူလယ်သမားတွေအထိနာနေပါတယ်ရေကြီးနေတဲ့အခြေအနေနဲ့ပတ်သက်လို့ကရင်ဒီမိုကရက်တစ်တပ်ဦးကဒီအက်ဘူဟုတောင်းဝန်ရှိသူတူ ကျွန်တော်ကမှနုံလောက်တက်နေတယ်။ကျွန်တော်ရေကြီးမှုကတော့ဒါထက်သက်ဖို့ပဲရှိမယ်ပေါ့နော်။ရေကဘာကြောင့်လဲဆိုရင်ဒါပြခရက်ຫນွေလောက်ကမဖောက်ချခဲ့တဲ့ရေတွေကခုမှမူကြီးလေကြီးရေကြီးတဲ့အချိန်မှာခုမှဒါဖောက်ချတယ်တွက်ကြောင်မလို့ပို့ပြီးတော့၂ဆဖြစ်သွားတာပေါ့နော်။ရေပြည့်အမြင့်တက်နှောင်းက။ဘယ်ကုံမျိုးနဲ့ပါဝင်ပြင်းဒီဒေသမှာဆစ်ဆောင်နဲ့ရွာသူရွာသားပါဝင်ရေပြည့်တဲ့သူ ပြောပါတယ်ရေကြီးရေရှမ်းနာရီနဲ့အတူတောင်ကျချောင်းရီတွေကြောင့်မြေပြူတာလန်ဒရာပစ္စည်းတာသွားလာရေးခက်ခဲနေပါတယ်ဒါအပြင်စစ်ကောင်စီရဲ့ထိုးစစ်ကြောင့်ရှမ်းကယားနယ်စပ်မှာဒုကြားဒုကြားပြစ်ခတ်မှုတွေလည်းဆက်ရှိနေပါတယ်ပြည်နေဒေသမှာစစ်ပေးနဲ့ရေပေးတပြိုင်တည်းကျုံနေရပြီးပြန်လည်ထူထောင်ရေးလုပ်ငန်းတွေလည်းမလုပ်နိုင်သေးပါဘူးဒုက္ခတွေတွေအတွက်စားနပ်ရိက္ခာနေထိုင်စရာအမိုးအကာ ကျွန်တော်တို့ရဲ့ကင်းဒီဇာကဝေဥတော်လိုင်းအဖွဲ့အစည်းတွေကုကြီးကျယ်ရည်တွေလောက်ဆောင်မှုတွေနဲ့လိုအပ်ချက်တွေကရှိနေတဲ့ဖြစ်ပါတယ်။ရေးဝေးတဲ့ခဏရသူတွေအတွက်ကုကြီးကျယ်ရည်နဲ့ပတ်သက်လို့စစ်ကောင်စီရဲ့တရားပြည်နဲ့ဆိုရအဖွဲ့ပြောရေးဆိုခွင့်ရှိသူလက်ထောက်ညွှန်ကြားရေးမှူးဦးဇာနီမောင်ကို BOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်ပိတ်ထားပါတယ်။ရိုက်ကော်မျိုးပေါ်မှာစစ်ကောင်စီဘက်ကရေးဝေးထောက်ပံ့ကူညီမှုတွေရှိပေမဲ့
ဒီဘေးစိုးစိုးဝါကျုံနေရတဲ့ခြေရွာတွေဘက်မှာအကူအညီတွေမရောက်ဘူးလို့သိရပါတယ်။ဗီအိုအေအမေရိကန်တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလိုင်းတော်မီတာထုတ်လွှင့်မှုဖြင့်ဂျိုရုရုပ်သံလိုင်းနဲ့ကျမတို့ဗီအိုအေမြန်မာဝိုင်းအင်တာနက်စာမျက်နှာနောက်လူမှ radio နဲ့ဖမ်းယူနာဆင်နိုင်တာပါနေ့စဉ် VOA မြန်မာညချင်း radio အစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုပြန်နှားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖန်ယူနိုင်တာပါ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနေ့ညရေဒီယိုထုတ်လွှင့်ချက်တင်နေည9နာရီရုပ်သံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ် VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်
VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပဒေးနဲ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဗျာ။အခုတော့ပုံမှန်တင်ဆက်နေကြ Editor နဲ့ဆွေးနွေးကမ်းနေရာမှာဒီတစ်ပတ်အထူးအစီအစဉ်ဖြစ် American ဒုသမတလောင်းစကားစစ်ထုတ်ပွဲသုံးသက်ချက်ကိုတင်ဆက်ပြရစီ American ပြည်တော်စုနယူးယောက်မှာအင်္ဂါနေ့ညကျင်းပခဲ့တဲ့ Democratic Party ဒုသမတလောင်း Tim Walz နဲ့ Republican Party ဒုသမတလောင်း JD Vance တို့ရဲ့စကားစစ်ထုတ်ပွဲအပေါ် VOA မြန်မာပိုင်းအစီအစဉ်ထံမှဒေါက်ခင်ဆိုဝင် VOA မြန်မာပိုင်းအစီအစဉ်ကဦးတမောင်တန်အမေရိကန်နိုင်ငံရေးသုံးသပ်သူဦးဂျိမ်းစ်ရွှေနဲ့ဇော်ထွန်းမုံလိုကဆွေးနွေးထားတာကိုအခုထပ်မံတင်ဆက်လိုက်ပါရစေ
။မင်္ဂလာပါခင်ဗျာ2024ခုနှစ်အမေရိကန်ရွေးကောက်ပွဲအကြိုအထူးစုဆုံးစီစဉ်ကနေပြန်လည်ကြိုဆိုလိုက်ပါတယ်။တိတ်ကိုစိတ်ဝင်စားပွဲကောင်းတဲ့စကားစစ်ထိုးပွဲပါ။ဒါကိုကြည့်ရှုကြကြရတာဖြစ်ပါလေ။ဒီစကားစစ်ထိုးပွဲနဲ့ပတ်သက်လို့သုံးသပ်ဆွေးနွေးမှုအတွက် VOA ထားတာမူဒေါက်ခင်ဆိုဝင်းကဦးဆောင်ပေးပါပါ
။ဟုတ်ကဲ့။
မေရိကန်ပြည်နယ်အခြေစိုက်အမေရိကန်နိုင်ငံရဲ့အကဲခတ်ပုတ်ကိုဥဆုံးသုံးပုံနဲ့ကျွန်တော်တို့ရဲ့စတူဒီယိုထဲမှာရောက်ရှိလို့နေပါပြီ။နော်ပြီးတော့အမေရိကန်နိုင်ငံရေးကိုအနီးကစောင့်ကြည့်နေတဲ့ဦးဂျိမ်းစ်ရွှေကလည်း Skype ကနေပါဝင်ဆွေးနွေးဖို့အဆင်သင့်ရှိနေပါတယ်။ဒီတော့ကျွန်တော်တို့နှုတ်ခွန်းဆက်တာတွေများသွားပြီဆိုတော့ဒေါက်ခင်ဆိုဝင်းကပဲစပြီးတော့ဆွေးနွေးပွဲစကိုင်းစကြအောင်ခင်ဗျ။ဟုတ
်ကဲ့ပါ။ခုနကဦးတိမောင်တန်းပြောသလိုပါပဲတိတ်ကိုစိတ်ဝင်စားစရာကောင်းတဲ့ဟိုစကားစစ်ထိုးပွဲကြီးခဲ့ရတာပေါ့နော်ဘလို့လဲဆိုတော့ဒီစကားစစ်ထိုးပွဲတွေလှုပ်တိုင်းလှုပ်တိုင်းမှာဒီတမရလောင်းစကားစစ်ထိုးပွဲတွေကလိုပဲဒီ သမရလောင်းနှစ်ဦးပြောတဲ့ဟာကိုတနိုင်ငံလုံးကနေပြီးစောင့်ကြည့်နေကြတာပေါ့နော်အဲ့တော့ဒီသမရလောင်းနှစ်ဦးကနေပြီးတော့သူတို့အလုတ်ပြီးသူတွေချီမှာသူတို့ကအလုတ်လျှောက်တာအဲ့တော့ဒီမဲပေးမဲ့လူတွေကနေပြီးတော့အမှတ်တွေပေးပြီးတော့ကဲဘသူကတော့ဖြင့်ဒီနိုင်ငံကိုပို့ပြီးအကျိုးပြုနိုင်မလဲဒီနိုင်ငံကိုသူတို့အတွက်ကိုဒီသမရလောင်းကတော့ဘလို့အကျိုးပြုနိုင်မလဲဆိုတော့အမှတ်ပေးဖို့အတွက်ကိုသူတို့ကအခြေအနေစစ်ထိုးပြီးတော့သူတို့ရဲ့လုတ်ကိုင်းနိုင်တဲ့အရေးချင်းတွေကိုတင်ပြရတာပေါ့နော်အခုလည်းဒီနေ့လည်းအဲ့လိုပဲဒုသမရလောင်းနေရာနေပြီးတော့စကားစစ်ထိုးပဲလုပ်ကြတာပေါ့နော်အဲ့လိုစကားစစ်ထိုးပဲလုပ်တဲ့နေရာမှာကျမဟိုကြည့်ရတဲ့ခါမှာပေါ့နော်ဟိုဘယ်လိုခေါ်မလဲဆိုတော့သူတို့တွေကသူတို့ကိုသူတို့ဟိုခုခံကာကွယ်ဖို့ပြောနေတဲ့အစားကိုသူတို့ကသူတို့ရဲ့သမရလောင်းနေကိုသူတို့ကပို့ပြီးတော့ခုခံကာကွယ်တဲ့ဟိုစာအားတာနေတဲ့ပုံတွေ့ရတာပေါ့နော်ဥပမာဆိုလို့ရှိရင် JD Vance ကနေလဲသူက Donald Trump ကိုသူကကောက်ပဲပြီးပြောဆိုတယ်အဲ့လိုပဲဒီဘက်ကတော်မော့စ်ကနေပြီးတော့လဲတင်မော့စ်ကနေပြီးတော့လဲဟိုကာမလာဟဲရစ်ကိုသူကခုခံကောက်ပဲပြီးတော့ပြောဆိုနေတဲ့ဟိုသဏ္ဍာန်တွေ့ရတာပေါ့နော်ဒါပေမဲ့ကျမနှစ်ယောက်စလုံးကိုရှင်းကြည့်တဲ့အခါမှာ JD Vance ကနေဒီဟိုတင်မော့စ်ရဲ့ကအသက်20กว่าတယ်အသက်20กว่าတဲ့ခါကျ generation gap လဲနေနေတော့ပါမှာပေါ့နော်နောက်ပြီးတော့တင်မော့စ်ကဒီလွတ်တော်မှာလဲ12နှစ်ကြာသူကအောက်လွတ်တော်အမှတ်လုပ်ခဲ့တယ်ပြီးတော့အောက်လွတ်တော်မှာသူကစစ်ပြန်ရေးရာကောမဒီအဖွဲ့ဝင်သူကဖြစ်ခဲ့တာပေါ့နော်ပြီးတော့သူ့မှာဒီ debate အတွေ့အကြုံဒီစကားစစ်ထိုးရဲ့အတွေ့အကြုံတွေအများကြီးရှိတယ်သူအဲ့လိုပဲ JD Vance ကလည်းဒီ lawyer တယောက် Yale University ကနေ Yale တက်တူကနေဥပဒေဘွဲ့ရထားတဲ့လူတကယ်ဟိုဟိုစာပေါ့နော် lawyer တယောက်ဆိုတော့ကျမကြည်ညိနေစကောင်စားလေးလို့တော့မပြောချင်စိတ်ပေါက်လာတယ်ဥတ္တမောင်တန်းရဲ့တိလာသူတော်တော်ကိုဟိုစကောင်စားလို့ပေါ့နော်ဒီအခုဒီနေ့ကြည်လိုက်တဲ့ပွဲမှာဟိုဒီပြည်သူအားလုံးကိုပြောနေတာဟိုဥတီပြီးတော့ပြောနေတယ်ဆိုပေမဲ့လေတရားရုံးတစ်ခုမှာဒီဟိုတရားခိုင်ရဲ့ရှေ့နေနဲ့ဟိုဒီတရားလို့တရားခိုင်ရဲ့ရှေ့နေနဲ့အစိုးရရှေ့နေပေါ့နော်ဆွဲကြပေါ့နှစ်ယောက်ညင်းနေတဲ့လို့ကျမစိတ်ထဲမှာသွားပြီးတော့ခံစားရရှင်ဒါပေမဲ့သူတို့ပြောတဲ့အထက်မှာတော့အများကြီးပေါ့နော်သူတို့ပြောတဲ့ဟိုခန္ဓာတွေကတော့ပထမဆုံးပြောသွားတာကတော့နိုင်ငံခြားရေးနဲ့ပတ်သက်တဲ့နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်တာအခုလောလောဆယ်ဖြစ်နေတဲ့အရှိအလေပိုင်းဒေသနဲ့ပတ်သက်ပြီးပြောသွားတယ်နောက် climate change ရာသီဥတုအပြောင်းအလဲနဲ့ပတ်သက်ပြီးတော့သူတို့ပြောသွားတယ်နောက်စီးပွားရေးရာနဲ့ပတ်သက်ပြီးတော့မိခွန်းတွေလည်းသူတို့ဖြေသွားတယ်နောက်ပြီးတော့ဒီသတိသားဖြစ်ချရေးနဲ့ပတ်သက်တဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့လည်းသူတို့ဟိုအခြေအနေပြောကြတာပေါ့နော်နောက်တစ်ခုကဒီ gun violence ဒီလက်နက်ကင်တနက်ကင်ထိမ့်ချုပ်တဲ့ဒီအကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့လည်းသူတို့ပြောသွားတယ်နောက်ပြီးတော့ငွေကြေးဖောင်းပွားမှုနောက်ပြီးတော့ဒီအိမ်ယာပြဿနာကျန်းမာရေးနောက်ပြီးတော့ကလေးပြည်သူဆောင်ရှောက်တဲ့ child care နောက်ဆုံးအနှစ်ချုပ်ကတော့ဒီ election result ရွေးကောက်ပွဲရလဒ်ကိုလက်ခံမလားလက်မခံဘူးလားဆိုတာကိုနောက်ဆုံးအဆုံးသတ်ပြောသွားတာပေါ့နော်အဲ့တော့ကျမတို့ပထမဆုံးစပြီးတော့ဆွေးနွေးကြအောင်အဲ့တော့ဦးဟိုဇော်သွမုံကပဲစပြီးတော့ပြောပါအောင်ရှင်သူတို့ပြောသွားတဲ့ဒီနိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးတော့သူတို့နှစ်ယောက်ကအပြောလေးကိုပေါ့နော်ဘယ်လိုများသဘောရလဲရှင
်နိုင်ငံခြားရေးဝါဒကအခုကဒီအီရန်ကဟိုအစ္စရေးကိုတိုက်နေတယ်ဆိုတော့ကျွန်တော်ကတော့နိုင်ငံခြားရေးဝါဒကနေမေခွန်းဆလာမေးလို့ကျွန်တော်မထင်ခဲ့ဘူးစီးပွားရေးလားအဲ့ဒါကနေပဲဆက်လာမလားလို့ထင်တာမဟုတ် immigration ပေါ့နော်ဆိုတော့ကျွန်တော်သုံးသပ်တာကတော့ the Israel ကိုအခု Iran ကတိုက်လာပြီဆိုတော့ the blue Israel ကိုအကာအကွယ်ပေးမလဲအဲ့ဒီရှုထောင့်ကနေပဲသူတို့ချင်းကကြတယ်ဆိုတော့ကျွန်တော်ထင်တာကတော့ the Biden policy အတိုင်းပဲကမလာဟာရစ်ကဒွားဖို့အဲ့လိုပဲကျွန်တော်ကတော့တင်ဂေါ့စကန်ရဲ့ဒီ policy အကာအကွယ်ပေးတယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ဘာဖြစ်လို့လဲဆိုတော့ဒီကမလာဟာရစ် policy က Biden policy တူတာကမဟာမိတ် in အကောင်လို့ဖို့ Israel ကိုအကာအကွယ်ပေးဖို့ဆိုတာမဟာမိတ် in အကောင်ဖို့လို့တယ်Iran ကိုတိုက်ဖို့ဆိုရင်လေအဲ့ဒီ Middle East မှာမဟာမိတ်တွေလိုတယ်ဆိုတော့ချင်းကမှုနဲ့ကျွန်တော်တို့အဲ့လိုပဲသုံးသပ်တယ
်ဟုတ်ကဲ့ပါဟိုသမရဘိုင်ဒန်အနေနဲ့ကတော့ဟိုဒီအရှေ့ပိုင်းအလဲပိုင်းဒေသမှာအခုဖြစ်နေတာတွေကိုသူကဖြစ်နိုင်လို့ရှိရင်အပြစ်အခိုက်အချက်ချင်းရက်စေခြင်းတွေနောက်ပြီးတော့ तू ကစစ်မီးကျဲဒီတဲ့ပို့ပြီးကျဲပြန်လာမှာကို तू မလိုလားဘူးဆိုပြီးတော့ပြောတာမကြသေးခင်ကပြောခဲ့ပါတယ်အဲ့တော့ဟိုဥဂျင်းရွှေအနေနဲ့ဟိုကျွန်တော်ဟိုအမေးချင်တာပေါ့နော်ဟိုဒီอูเจมส์ชวยยောက်ပါပြီလားရှင်ဩဟုတ်ကဲ
့ဟုတ်ကဲ့ရောက်ပါဟုတ်ကဲ
့ဩဟုတ်ကဲ့ပါခုနကတော့ဒီဒုသမရနှစ်ယောက်ပြောသွားတဲ့အထက်မှာဒီ climate change နဲ့ပတ်သက်လို့ပေါ့เนาะအဲ့ဒါနဲ့ပတ်သက်လို့ဒီနှစ်ဖက်အမြင်ပေါ့အဲ့ဒါကိုဘယ်လိုသုံးသပ်လို့ရပါလဲရှင်
နဖက်အမြင်ကတော့ကျွန်တော်က engineer ဆိုတော့လေဒီ climate change ဖြစ်နေတယ်ပြီးတော့ alternative energy လိုတယ်ဆိုတာကိုကျွန်တော်လက်ခံတယ်ဗျဒီဟိုဟိုတင်မော့စ်ပြောတဲ့အတိုင်းပေါ့လေဒါပေမဲ့ကျွန်တော်အနေနဲ့ကြတော့ပြင်းပြတာတာလို့ရမှာပေါ့နော်ဒီ fossil fuels ကြီးကလည်းအခုချက်ချင်းဖြတ်လိုက်လို့မရဘူး strategically လည်းလိုတယ်ဆိုတော့နှစ်ဖက်ကိုမျှအောင်လုပ်ပေါ့လေကျွန်တော်သဘောကတော့အဲ့ဒါမျိုးရှိတယ်ဗျအဲ့တော့ဟိုဒီမော့စ်ပြောတာကိုသဘောကျတယ်နော်ဟိုတစ်ဖက်သေးတော့လုံးလို့မရဘူးဒါပေမဲ့ဟို fossil fuel production ကိုလည်းကျွန်တော်တို့ဟိုလက်လွတ်လို့မရဘူးပေါ့နော်အဲ့အဲ့ဒါမျိုးကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ပါဒီ electric car တွေဘာတွေနဲ့ပတ်သက်ပြီးတော့ဒီအစိုးရကနေ subsidize လုပ်ထားတယ်ဆိုတဲ့သဘောဟိုကြားဘူးပါလားရှင်အမဟိုဒီ Tesla ကားတွေကိုဘာလို့ထုတ်တဲ့နေရမှာလေအဲ့တော့ဟိုသူတို့ဒီ Democrat တွေရဲ့ policy ပေါ့နော်ဒီ electric ကားတွေထုတ်ဖို့လို့နောက်ဆုံးဒီ emission တွေဘာတွေလျော့ပါဖို့လို့ဘာလို့ဆိုတာလဲရှိပါသေးတယ်ရှင
်ဒီ emission ဟို emission ပေါ့နော်
emission ဟုတ်ကဲ့
emission လျော့ဖို့အဲ့ဒါကိုတော့ကျွန်တော်ထောက်ခံတယ်ဒါပေမဲ့ဟိုအလုံးအကျွံ subsidize လုပ်ပြီးတော့လေsustainable မဖြစ်တဲ့ဥစ္စာပြီ။ sustainable ဆိုတာဒီ program ကဒီအများပြည်သူအတွက်เนาะရေရှည်အကျိုးမရှိဘူးဆိုရင်တော့သုံးသပ်ပြီးတော့ကျွန်တော်တို့လက်မခံဘူးပေါ့ဗျာเนาะ။အခုလောလောဆယ်မှာတော့ကျွန်တော်တွေ့နေတာဒီ electric vehicles တွေကိုသူတို့ဒီလိုအခွင့်တူးပေးတာတွေပေါ့ဗျာ။ဥပမာဆိုလို့ရှိရင်ဒီ freeway မှာမောင်းလို့ရှိရင်ခင်ဗျားတို့ဒီဟို carpool lane မှာသွားလို့ရတယ်လို့ပြောလို့အဲ့ဒါမျိုးတော့ဟိုလက်ခံပါတယ်ပြီးတော့မှာ sustainable ဖြစ်ရင်လက်ခံတယ်ဒါပေမဲ့တစ်ဖက်ကအဲ့လိုစီးပွားရေးအမြတ်ဟိုအမြတ်ထုတ်ဖို့အတွက်ကိုအကူအညီကအဲ့ဒီလောက်အထိလွန်သွားတယ်ဆိုရင်တော့ကျွန်တော်တို့လက်မခံနိုင်ဘူးလို့ထင်ပါတ
ယ်ဟုတ်ကဲ့ပါရှင်ကျေးဇူးပါဆရာဦးတမောင်သားရောသူတို့နှစ်ယောက်ဆွေးနွေးတဲ့အထက်မှာစီးပွားရေးနဲ့ပတ်သက်ပြီးတော့တော်တော်လေးဆွေးနွေးသွားတာရှိပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးယူဆပါလဲရှင
်ဟုတ်ကဲ့စီးပွားရေးနဲ့ဒီ climate နဲ့လည်းဆက်ဆက်ပြီးတော့သူကဆွေးနွေးသွားတာလေးတွေရှိတယ်။အထူးသဖြင့်တော့ JD Funds ပါเนาะ။အထူးသဖြင့်တော့သူတို့က energy လို့ပြောတဲ့ swine sector ကိုဖွင့်ကျင်တယ်။အဲ့တော့ရေနံသဘာဝတောင်ွေပြည်တွင်းမှာပြန်ပြီးတူးတဲ့ဟာပြူကိုသွားကျင်တယ်ပေါ့ဒီ။ဆိုတော့ဒါကြောင့်မို့လဲသူကဒီ climate change ကိုပြောတဲ့အခါမှာ JD Funds ကဒါအမေရိကကြီးအတန်ရှင်းဆုံးတိုင်းပြည်ဖြစ်နေပြီကဘာမှာအတန်ရှိဆုံးဒါကြောင့်မို့ manufacturing state ကိုဖွင့်ရမယ် energy ကိုဖွင့်ရမယ်ဆိုတော့တောင်းဝန်နေသူကချင့်ကပ်ပြီးပြောသွားတယ်ဒါပေမဲ့တကယ်တမ်းကတော့အမေရိကကအတန်ရှင်းဆုံးဆယ်နိုင်ငံထဲမှာမပါပါဘူးเนาะအတန်ရှင်းဆုံးနိုင်ငံကဘာမှာအတန်ရှင်းဆုံးနိုင်ငံ Iceland ပေါ့เนาะเนาะ Iceland တို့ကျွန်တော်တို့ဒါ Forbes magazine ရဆိုလို့ရှိရင် Switzerland တို့ Costa Rica တို့ကဒါပါသေးတယ်ဒီဒီမော့စ်တို့ရဲ့ Democrat Party ရဲ့ဆွေးနွေးချက်ကတော့သူတို့ဒီ middle class ကိုအဓိကထားပြီးတော့เนาะအဲ့ဒီအတွက်ကျွန်တော် subsidize government နိုင်နေမဲ့လုံးနေပေါ့เนาะသူတို့ပေးခြင်းအားဖြင့်စီးပွားရေးကိုဖွံ့ဖြိုးတိုးတက်အောင်လုပ်သွားမယ်လို့သူတို့ကပြောတယ်ဒါပေမဲ့နှစ်ယောက်စလုံးကတော့ deficit ကိုဘယ်လိုချမလဲဆိုတာကိုတိတိချာချာဖြေသွားတာတော့ကျွန်တော်မကြားလိုက်အောင်
အခုသူတို့ပြောသွားတဲ့ဒီအထက်မှာဒီ gun violence ပေါ့နော်ဒီတနက်ကင်ပြီးတော့အကြမ်းဖက်မှုတွေဖြစ်တာနဲ့ပတ်သက်ပြီးတော့ဟိုနှစ်ယောက်စလုံးကလည်းတနက်အုံနာတွေဖြစ်တယ်ဒီ second amendment ပေါ့နော်ဒီတနက်ကင်ဆောင်ခွင့်မိမိကိုယ်ကိုကာကွယ်ခွင့်နဲ့ပတ်သက်ပြီးတော့သူတို့တွေဟိုအလုံးသဘောတူတယ်ဒါပေမဲ့လို့ဒီတနက်ဟိုဒီဟိုထိန်းချုပ်ဖို့ဥပဒေပေါ့နော်အဲ့ဒီဥပဒေတတ်မှတ်ချက်နဲ့ပတ်သက်လို့တော့သဘောထားကွဲလွဲမှုရှိတယ်ပေါ့နော်အဲ့တော့သူတို့နှစ်ယောက်ရဲ့အမြင်လေးကိုဘယ်လိုသဘောရပါလဲရှင်
ကျွန်တော်ကတော့တန်တက်ရှိတာကိုကြိုင်တာကိုတောက်ဝက်စီအရောမရှိဘူးဗျဒါပေမဲ့အခုဟိုကျွန်တော်တို့တာမန်လူတွေအနေနဲ့เนาะမလိုအပ်တယ်ဗျာဥပမာဆိုရင်ဒီလိုဟိုကြည်စံအများကြီးထည့်လို့ရတယ်เนาะဟိုကြည်တော့ပေါ့မဂ္ဂဇင်းတို့လ
ေတိုက်ခိုက်ရေးတိုက်ခိုက်ရေးလက်နဲ့
တော့ဟုတ်ကဲ့ဟုတ
်ကဲ
့เนาะ bump stock ဆိုတာအဲ့ဒါမျိုးဟိုဟိုအော်တိုမက်ကိုအော်တိုမက်တစ်ဖြစ်အောင်လုပ်တယ်လေအဲ့လို mechanism တို့ပေါ့အဲ့လိုမျိုးကစစ်တိုက်ဖို့လူသားဖို့အတွက်ပဲလူတာဗျာနော်ကိုခုခံကာကွယ်ဖို့လို့ဒီအမဲလိုက်ဖို့လို့နော်နောက်တရိษံနေစီကကိုခုခံဖို့လို့အတွက်ကမလိုဘူးဗျာမလိုပဲနဲ့နောက်ပြီးတော့ဒီလိုဘသူကဝယ်လဲဆိုတာကိုတည်တည်ချာချာစစ်စစ်တာလေကျွန်တော်တို့ဟိုကျွန်တော်ကတော့ အဲ့ဒါကိုထောက်ခံတယ်ဗျ။ဟုတ်ကဲ့
။နောက်ကြောင်းရဆိုရင်ဟုတ်ကဲ့
။နောက်ကြောင်းရဆိုရင်လည်းအဲ့လိုဟိုအဲ့ဒါတွေကိုတော့ကျွန်တော်ထောက်ခံတယ်။ဟိုလုံးဝမကင်ရဘူးဆိုတာတော့အဲ့ဒါကတော့နော်ဒီမှာအစီအလာဖြစ်နေပြီးတော့ကျွန်တော်တို့ constitution နဲ့မှာလည်းပါတယ်ဆိုတော့ကျွန်တော်တို့သိက္ကံပွဲဆရာမရှိဘူးဗျ။
အဲ့တော့ကျမတို့ gun violence ခဏဖြတ်ပြီးတော့ကျမတို့ဟိုက abortion ကိစ္စလေးပေါ့နော်တရေသားဖျက်ချခွင့်ကိစ္စနဲ့ပတ်သက်ပြီးတော့ဒီ JD Vance နဲ့ဒီ Tim Walz တို့ရဲ့ဒီအမြင်လေးကိုဘယ်လိုသုံးသပ်လို့ရလဲရှင
်ဒီ gun violence ကိုကျွန်တော
်ဆက်ပြောချင်သေး
တယ်တကယ်လို့ကျွန်တော်ပြောချင်တယ်
ဟုတ်ကဲ့
သူတို့ Tim Walz ရဲ့ချင်းကမှုကဒါရှင်းရှင်းလင်းလင်းသူကတော့ background check လုပ်ချင်တယ်ဒါတနကတကယ်ရမှာပဲဒါပေမဲ့ background checkကောင်းကောင်းလေးလောက်ရမယ်သူတို့ဘသူဘယ်ဝါလဲသူနောက်ကျောင်းပါရှိတယ်လေဆိုတာကောင်းကောင်းလေး background check လောက်ရမယ်ကျွန်တော်ကြားရဟာမှားတလားတော့မသိဘူးအဲ့ဒီJD Vance ကဘာကြောင့်လဲဒီလို gun violence ဖြစ်တာလေသူပြောတာဟာကျွန်တော်ကြားမှားတာလားတော့မသိဘူးသူကအဲ့ဒီတရားမဝင်ရောက်လာတဲ့
လူတွေက
လူတွေကနေပဲဆိုတော့သူတို့ချင်းကပုံကတော်တော်လေးဟိုမတူဘူးအဲ့ဒီနဲ့ဆက်လုံချုံကြီးပိုင်းကိုဖြည့်ရှင်းရင်ဒီကန်ဗလန့်စကပ်ပို့ပြီးတော့
ရော
သွားမယ်ပြီးတော့ထင်ပေါ်ကြတော့ background check လုပ်ဖို့လိုတယ်ဆိုပြီးတော့သူတို့ရဲ့ဆွေးနွေးပွဲကဟိုအဲ့ဒါလေးကျွန်တော်အရင်ပြောချင
်ဟ
ုတ်ပါတယ်တခုကတော့ဒီအဲ့ဒီအမျိုးသမီးတရေသားဖြစ်ချက် abortion မှာလေသူရှင်းရှင်းလင်းလင်းပဲထင်ပေါ်စကသူတို့ရှင်းရှင်းလင်းလင်းကိုမိမိကိုကိုကိုကိုကပဲစုံပြပန်ခွင့်ရှိရမယ် the freedom to decide အစိုးရကနေဒီလိုလုပ်ပါတယ်လို့မလုပ်ရဘူးဆိုပြီးတော့အစိုးရကစုံပြပန်ခွင့်မရှိရဘူးကျွန်တော်တို့အမျိုးသမီးမင်းကလေးတွေကိုကျွန်တော်တို့ကယုံကြည်ရမယ်စိတ်ချရမယ်သူတို့ရကိုခန္ဓာပေါ့နော် body ကိုသူတို့ကပဲစုံပြပန်ခွင့်ရှိမယ်ဆိုတာ freedom ကိုသူကတင်ပြတယ်JD Vance ကတော့သူကရှင်းရှင်းလင်းလင်းပြောပါတယ်တမတအထမရဲ့သူက policy သူကတော့ဒီဟာကြတော့ဒီပြီးနေဟာပဲစွန့်ဖြတ်ရင်ပူကောင်းမယ်ဆိုပြီးတော့သူလည်းကောင်းကောင်းလေးတင်ပြပါတယ
်ဟုတ်ကဲ့ပါအဲကြောင့်မလို့သူကဟိုပြီးနေတခုမှာမဂျော်ဂျီယာမှာလုတ်ခွင့်မရှိတဲ့အတွက်ကြောင့်မလို့ဆီယောင်ဝင်းကစစ်ကူပေးလို့မရတဲ့အတွက်ကြောင့်မလို့လူနာကနေပြီးတော့အနီးဟိုနီးတဲ့ North Carolina မြောက် Carolina ပြီးနေကိုသွားတယ်အဲ့မှာပြန်နဲ့အသွားတွေအပြန်တွေကြာပြီးတော့နောက်ဆုံးအသက်ဆုံးတဲ့အထိဖြစ်သွားတယ်ဆိုပြီးတော့ Tim Walz ကနေပြောသွားတာပေါ့နော
်ဟုတ်ကဲ့
ပါဟုတ်ကဲ့အဲ့တော့ကျမတို့ဒါပြောနေရင်လည်းကျမနည်းနည်းလေးပေါ့နေဟိုဒီတမဒုသမရလောင်းနှစ်ယောက်အကြောင်းလေးကိုနည်းနည်းလေးအချင်းချင်းပြီးတော့ summarize လုပ်ပြရမယ်ဆိုလို့ရှင်ကျမဘာစိတ်ဝင်စားလဲဆိုတော့ဒီ JD Vance ပေါ့နော် JD Vance ဆိုတာအလုံးကတော့ JD နဲ့ခေါ်နေကြတာပေါ့သူ့ရဲ့နာမည်အရင်ကတော့ James David Vance တဲ့အဲ့တော့သူ့ရဲ့ဘဝစာကြောင်းနဲ့ပတ်သက်ပြီးတော့သူ့ရဲ့ဘဝစာကြောင်းနဲ့ပတ်သက်ပြီးတော့
စာအုပ်ရေးထား
သူရေးထားတဲ့စာအုပ်ကလေးပေါ့နော် Hillbilly Elegy ဆိုတဲ့သူ့ရဲ့ဒီ memoir လေးပေါ့အဲ့ဒီ memoir ကဘယ်လိုလဲဆိုတော့သူငငယ်တုန်းကငယ်ဘဝအကြောင်းကိုသူကရေးခဲ့တာ2016ခုနှစ်ကရေးခဲ့တဲ့စာအုပ်ပေါ့နော်သူ့ရဲ့ဇာတိသူတို့ကဟို Middle Town ဆိုတဲ့ Ohio ပြည်နယ်ကမြို့ကလေးမှာသူကမွေးဖွားခဲ့တယ်သူတောင်ပေါ်သားလို့ပြောလို့ရတာပေါ့နော်တောင်တန်းသားလို့လည်းပြောလို့ရတာပေါ့အဲ့တော့သူကသူ့ရဲ့ဒီတောင်တန်းသားဖြစ်တဲ့ဒီဘဝကိုသူကချစ်မြတ်နိုးတယ်သူတို့ရဲ့ဒီ culture ပေါ့ယဉ်ကျေးမှုလည်းသူကချစ်မြတ်နိုးတယ်ပေါ့လေသူကအဲ့ဒါမျိုးပြောထားတယ်ပြီးတော့သူ့ရဲ့အဖိုးနဲ့အဖွားကတောင်ပေါ်သားအယက်သမားတွေရေးတဲ့သူ့ရဲ့အမေကလည်းမွေးရစေဆွဲနေတဲ့လူပေါ့နော်ဆိုတော့သူကသူ့ရဲ့အမေနဲ့သူ့ရဲ့အဖေကလည်းငယ်ငယ်လေးတည်းကကွဲသွားတော့သူကရှင်းရှင်းရှင်းပြောလို့ရှိရင် broken family ပေါ့နော်ဒီပျို့ကွဲနေတဲ့မိသားစုကနေပြီးပေါက်ဖွာလာတဲ့လူတစ်ယောက်ပေါ့ပြီးတော့သူကသူ့ရဲ့အဖွားကနေပြီးတော့သူ့ကိုဟိုသူ့ရဲ့အဖွားကနေပြီးတော့သူ့ကိုပြုစုပြီးတော့နောက်ဆုံးသူကလူကောင်းတစ်ယောက်ဖြစ်သွားပြီးတော့နောက်ဆုံးဒီ Yale Tech တို့မှာဥပဒေပွဲနဲ့ပညာရခဲ့တာပေါ့သူ့ရဲ့ဒီစ조사အားထုတ်မှုကတော့ကျမတို့အားလုံးချီးကျူးရမှာဖြစ်တယ်သူကဒီရှေ့နေတစ်ယောက်ဖြစ်တဲ့အပြင်ကို तू ဒီနေ့ပြောသွားတာဆိုလို့ရှိရင် तू တော်တော်လေးကိုဒီ Donald Trump နဲ့ပတ်သက်ပြီးတော့အတော်လေးကိုခုခံပြီးတော့ तू တော်တော်လေးကို तू ပြန်ပြောသွားတယ်နိုင်တယ်ဒါသူ့ရဲ့အရေးချင်းတစ်ခုပဲလို့ပြောရမှာပေါ့နော်နောက်သူ့ရဲ့အမျိုးသမီးကလည်းဟိုအိန္ဒိယနိုင်ငံနွယ်ဘွားဥရှာပေါ့နော်ဥရှာကျမတို့ငယ်ငယ်တုန်းကဆိုလို့ရှိရင်တငယ်ချင်းရှိတယ်ဟိန္ဒူတငယ်ချင်းတွေရှိခဲ့တယ်ပေါ့နော်ဥရှာဆိုတာနာမည်ကလူတိုင်းသိပါတယ်ဥရှာလို့ပြောလို့ရှိရင်ဟိုဥစားဟိုအိန္ဒိယနွယ်ဘွားလေးပေါ့နော် တင်မော့စ်နဲ့ပတ်သက်ပြီးတော့အထွေထူးပြောစရာတင်မော့စ်ကအောက်နှစ်တော်အမတ်ဖြစ်နေလို့တဲ့12နှစ်ရှိတယ်ပြီးတော့သူကဂါဗနာဒီမင်းနီဆိုတာပြည်နယ်ရဲ့ဂါဗနာဖြစ်နေသူကနှစ်နှစ်တက်တန်းနှစ်ခုဆက်တိုက်သူကလုပ်နေခဲ့တာပေါ့နော်သူကចောင်းဆရာတယောက်လည်းဖြစ်တဲ့အတွက်ကြောင့်မလို့သူ့ကိုလူတွေအားလုံးကចောင်းဆရာကြီးတယောက်လို့မျိုးသူဟိုပေါ့အားလုံးကချစ်ခင်ညံ့လို့ကြတယ်ချစ်ခင်လေးစားကြတာပေါ့နော်သူရဲ့နောက်သူ့ကိုလည်းအားလုံးကစန်တာကလော့စ်ကြီးလို့မျိုးမြင်ကြတယ်ဟိုคริสต์มาสโบโบโบอีเดียวหลูမျိုးမြင်ကြတယ်ပေါ့ဆိုသူတို့တိောက်စကားပြောတာကိုကျမကြည်ပြီးတော့လေအော်ဆရာနဲ့တပည့်နဲ့ပြောနေတာလားဦးလေးနဲ့တူနဲ့ပြောနေတာလားဆိုတဲ့သဘောမျိုးဖြစ်သွားတာပေါ့เนาะဒါမဲ့လေနှစ်ယောက်စလုံးဒီနေ့ပြောတဲ့စကားအပြောဆိုနှစ်ယောက်စလုံးပေါ့เนาะလိဟင်းမှုမရှိဘူးဒါပေမဲ့မေးတဲ့မေးခွန်းတွေကိုတိုက်ရိုက်မဖြေတာတခုပဲပေါ့เนาะဒါတော့ဟိုရှေ့နေပြီးပြီး तू อ่ะမေးလိုက်တယ်ဆိုလို့ရှိရင်ဟိုတင်ဥစားJD Vance ကတိုက်ရိုက်တဲ့မဖြစ်ဘူး तू ပြောချင်တဲ့စကားကိုပဲ तू တွန်းပြီးတော့ပြောလိုက်တယ်ဒါပေမဲ့ဒီဂါဗနာကြီးကြတော့ तू ဒီအုပ်ချုပ်ရေးမှူးကြီးတင်မော့စ်ကြတော့ तू ကိုယ်တိုင်လည်းလက်တွေ့ဂါဗနာပြည်နယ်ဂါဗနာလုပ်တဲ့အတွက်ကြောင့်မလို့ तू ကဒီဥရီနဲ့ပတ်သက်ပြီးတော့လည်း तू ကိုယ်တိုင်လည်းလက်မှတ်ထိုးထားတာရှိတော့ तू ကောင်းကောင်းပိုင်ပိုင်နိုင်နိုင် तू ပြန်ပြောနိုင်တယ် तू ကိုမေးတဲ့မေးခွန်းကိုလည်း तू တက်တဲ့မှာပြန်ဖြေနိုင်တယ်ပြီးတော့ဒီကာမလာဟဲရစ်နဲ့ပတ်သက်တဲ့မူဝါဒတွေဘာတွေလဲ तू ကောင်းကောင်းပြန်ပြောနိုင်တာရှိတာပေါ့လေအဲ့ဦးဂျိမ်းရွှေအနေနဲ့ရောဘယ်လိုသုံးသပ်လို့ရလဲရှင
်ကျွန်တော်ဒီနေ့ debate ကတော့သူတို့တယောက်စလုံးနေဟို they agree to disagree civilly ပေါ့ပြန်နော်အင်္ဂလိပ်လို့ဆိုရင်တော့သူတို့နှစ်ယောက်စလုံးရင်ကျေးကျေးနဲ့တိတ်ပြီးတော့အငင်းခုံမဖြစ်ဖဲနဲ့အာဃာတမရှိဘဲနဲ့သူတို့ကိုလိုတဲ့အချက်ကိုသူတို့ပြောနိုင်တယ်ပေါ့နော်အဲ့အရာမျိုးကျွန်တော်ယူဆတယ်ဗျဟု
တ်ကဲ့ဟုတ်ကဲ
့အဲ့တော့ဒိုင်းရိုက်ကတော့ညာတော့ပြကျွန်တော်ဒီလို debate တွေနားထောင်နေတာကြာတဝက်လောက်ကဘယ်တော့မှမဖြေကြဘူးပြတချို့မေးခွန်းတွေကြတော့ဓာတ်ရိုက်ဖြေလို့မဖြစ်ဘူးပထမဆုံးမေးခွန်းဆိုလို့ရှိရင်နှစ်ယောက်စလုံးကဓာတ်ရိုက်မဖြေဘူးပြဒါပေမဲ့ဒီမှာဟိုသူတို့ဒီလိုရုပ်ပြက်လောက်အောင်ဒီအငင်းခုန်ဖြစ်တာတို့တယောက်နဲ့တယောက်လူပြောတာတို့ဟာတို့ကအင်မတန်နေတယ်ဗျဖြစ်တော့ဖြစ်တယ်เนาะဒါပေမဲ့အင်မတန်နေတယ်ဆိုတော့ it's a civil debate ပေါ့လေကျွန်တော်ကတော့ကျွန်တော်တို့ဗမာပြည်အတွက်ပါเนาะကျွန်တော်တို့က we want people to agree to disagree civilly လေအဲ့ဒါမှကျွန်တော်တို့ democracy ဖြစ်မှာဦးအမြင်မတူတာနဲ့ရန်သူလုပ်နေလို့ကမဖြစ်ဘူးလေအမြင်မတူရင်ဘလို့ညှိမလဲဆိုတာလေအဲ့ဒါကိုကျွန်တော်တို့ကတစ်ချိန်လုံးဟိုလူတွေကိုဟိုတင်ပေးဖို့ကြိုးစားနေတာဦ
းအဲကျွန်တော် impression ကတော့ Tim Walter ပို့ပြီးတော့အတွေ့အကြုံရှိတယ်နောက်မူဝါဒတွေကိုချတဲ့အခါမှာလည်းဒီ Minnesota ပြည်နယ်မှာတကယ်ကိုယ်တိုင်လှုပ်ခဲတာဖြစ်တယ်ပြီးတော့လွတ်တော်နဲ့လည်းဆက်ဆံခဲ့တယ်ဆိုတဲ့အခါကျတော့သူကအတွေ့အကြုံတွေကနေဆွဲထုတ်ပြီးပြောသွားတဲ့နေရာမှာ JD Vance အများကြီးတာတယ်လို့ကျွန်တော်ထင်တယ်အထူးသဖြင့်ကျွန်တော်တို့ housing ကိစ္စပြောလို့ရှိရင်သူက GI bill ဆိုပြီးသူစစ်တပ်မှာလှုပ်ခဲ့တဲ့တုန်းကနော်ဥပဒေကိုအချိန်ခံပြီးတော့အဲ့ဒီကနေထောက်ပံ့တာကိုဘယ်လိုယူပြီးပြောသွားနိုင်လဲနောက်သူကတကယ် Federal Home Loan Program ဆိုပြီးတော့သူကဒါလည်းသူကထပ်ပြီးပြောသွားတာလေးတွေရှိတယ်ဆိုတဲ့အခါကျတော့ဒီတစ်ခုလုံးအနေနဲ့ကြည့်မယ်ဆိုလို့ရှိရင်ဒီတဘာပေါ့တဘာကဒီ debate မှာစကားပြောသွားခဲ့တယ်လို့ကျွန်တော်ထင်တယ်ဆိုတော့ဆရာ James ပြောတယ်လို့ပဲဒီညမှာကျွန်တော်တို့လေးစားရတာတော့ညောင်စလုံးကအဲတယောက်နဲ့တယောက် appreciate လုပ်ကြတာလည်းရှိတယ်ဆိုတော့ဒီချင်းချင်းတိမ်တိမ်မှုမှုနဲ့သဘောကျတာကိုပြောသွားတာကတော့ဒါထူကြတယ်ပေါ့နော
်ကျေးဇူးပါဟုတ်ကဲ့
ခုလိုကျွန်တော်တို့ပါဝင်ဆွေးနွေးသွားတဲ့ဥဆောင်ထုံမုံနဲ့ဦးကျင်းရှင်တို့ကို VOE ကအထူးပဲကျေးဇူးတင်တဲ့အကြောင်းပြောချင်ပါတယ်ခင်ဗျာ
ဟုတ်ပါတယ် VOE ရွေးကောက်ပွဲအထူးအစီအစဉ်ကိုတည်ရှိခဲ့ကြတဲ့ကဘာတဝန်းလုံးကပရိသတ်တွေကိုလည်း VOE ကကျေးဇူးအထူးတင်ပါတယ်ရှင်ဒါမှမဟုတ်နိုဝင်ဘာလ9ရက်နေ့မှာကျင်းပမယ့် American ရွေးကောက်ပွဲကြရင်လည်းကျမတို့ VOE American အတန်းကနေအချိန်နဲ့တည်ရင်းကြီးဓာတ်ရိုက်ထုတ်လွှင့်သွားဖို့စီစဉ်ထားတဲ့အကြောင်းသတင်းကောင်းပါရင်လည်းဒီနေ့မနေ့အထူးအစီအစဉ်ကနေနှုတ်ဆက်လိုက်ပါတယ်ရှင် VOE ကိုကြည့်ရှုအားပေးနားဆင်ကြတဲ့ VOE သောတာရှင်တွေနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရန်သူမျိုး၅ပါးဘေးအန္တရာယ်အတွေ့အကြုံကင်းဝေးပြီးစိတ်ရည်ချမ်းသာခြင်းကိုယ်ဤကျမ်းမာခြင်းတွေနဲ့ပြည့်စုံကြပါစေရှင်။ရှင်လန်းချမ်းမြေ့ကြပါစေရှင်
။ဟုတ်ကဲ့
။ VOA American အတန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။အခုတော့အပတ်စဉ်အစီအစဉ်ဖြစ်တဲ့ Gen Z နဲ့ဆက်ပါမယ်ဗျာ။
Sena temu go sanche ma pawin lo sha ni de leidu chit tu lu nge song twae LGBT lu lensei kwe pya tu de paw lu mu tai wen cha khwe cha ni ne mu de twa tai pwae win ni ya de a chang go KND at the song khan go ti thong tha de leidu chit tu jansi lu nge hnyaw ne makkhelin saka pyo tha da go tin pya tha ba de nya
Genzi Rudd Chiao Bianino, Genzi did a red door, Dolain di Damatu, Tate, Sitinane, Kuni, Pini, Lindu Sundeline, Sakapio Tari.
Coming Labona General Guard or General Namia Gunuma Bonada, Dolain and Mabo, Tanoga Gulashi, Gado, Green di Dama, the Digasishon, Kunia, the freelancing and the Kupi Devono, Greenia, the Sigan Town County of Chibaya.
Coming Lava, Tanora Chamchibaya.
အဲ့လောဆယ်ကရင်အဲ့ဒီစကန်မှာပဲဒီဖန်ဒီစင်ပန်းနဲ့ပတ်သက်ပြီးတော့ပြနေရမှာအာနာမသိခင်သူတို့ချစ်သူမျှဝရဲ့အကြောင်းလေးနားထောင်ကြည့်ပါဦးအာနာမသိခင်ကတော့သူတို့ကျွန်တော်နဲ့ချစ်သူမဖြစ်သေးဘူးเนาะအဲဝါကြတော့သူကကြတော့သူနာပြုတယောက်ကျွန်တော်ကကြတော့ရန်ကုန်ဝိုင်းနိုင်တာစင်ကူမှာစီးဝိုင်းနဲ့ပတ်သက်ပြီးကျွန်တော်လုပ်နေရပါတော့အဲအဲမှာအဲမှာစစတင်တော့သဘောကျပါတော့သူကဆိုးပါတော
လာပြီးကျွန်တော်ကသတ်မှတ်လိုက်တာပေါ့
LGBT လို့ခေါ်တဲ့လိင်တူချစ်သူတွေပါလို့သူတို့ကိုသူတို့ဝန်ခံလိုက်တဲ့အချိန်မှာပတ်ဝန်းကျင်နဲ့မိဘအတိုင်းဝိုင်းရဲ့တုံ့ပြန်မှုတွေကြောင်းလည်းပြောပြထားတယ
်။မြန်မာနိုင်ငံမှာဆိုလို့ရှိရင် LGBT တွေဖြစ်နေတာများတာပါတော့နော်။ပြင်သွားလို့ရှိရင်မင်းအချောက်လားအချောက်ဆိုလို့ရှိရင်ကောင်းတယ်မပတ်သက်တဲ့တဘာလို့ရှိခဲ့တာကိုတကယ်ကြီးပေါင်းသိတဲ့မှာလည်းတချို့တွေသိခဲ့ဦးပါတယ်။ LGBT ကိုလက်ခံခံမလုပ်တယ်ဆိုတာက2018-2019ကဖြစ်မဲ့တင်တယ်။အဲဒီမှာအင်ကိုပြင်ပြပြတယ်ပြင်နေပြတဲ့အချိန်မှာအင်ကတော့သဘောမချဘူးပေါ့နော်။သူတို့ကတော့သဘောမချဘူးသဘောမတူဘူး။အဲအချိန်မှာတခြားတဲ့ရှင်းပြလိုက်တော့မှသူတို့နားလည်းလက်ခံပြီးရပေါ့။လက်ခံပြီးတဲ့အချိန်မှာ David ကိုလည်းတွေ့တယ်တွေ့တော့လည်းအဖေနဲ့မြေနဲ့သဘောကျရပေါ့နော်သူဆိုလို့ရှိရင်။အဆူမစိုးပါကောင်းတဲ့ကြီးဘူးလည်းရှိပါတယ်ပေါ့။
2014-15လောက်မှာ Facebook တွေစတုံးတော့မှဒါလောင်းမှာ LGBT ဆိုတော့ကိုတက်ရောက်တယ်မဟုတ်ဘူးဆိုတာမျိုးဒါစတည်ရပါတော့အတုံးက LGBT ဆိုတဲ့အတုံးလုံးတော့မှမသိပါဘူးအဲ့လိုမျိုးဆိုတော့ဟို homo ပေါ့နော်အဲ့လိုမျိုးပြောလာမှမသိဘူးအဲ့ဒီ case ဆိုတော့အဲ့လိုမျိုးတောင်းနာဝရှိရပါဘောဒါပေမဲ့အော်ဒါကတကယ်ဟိုကိုတက်ရောက်တယ်ပဲဖြစ်နေတယ်လို့အရင်တော့ခံယူခဲ့တာဒါပေမဲ့ဒီဟာနဲ့ပတ်သက်ပြီးတော့မှစာတွေ live ဖက်ပေါ့နော်ဆိုတော့ဒီမျိုး live ပြီးတော့မှပြန်လေ့လာရတာပေါ့
ချစ်သူမြောက်ကချစ်စားခင်စားမှာပဲမတရားမှုတွေကိုတွန်းလှန်မှုတွေဆုံးဖြတ်ခဲ့ကြတယ်တဲ့
။တော့ကျွန်တော်ကဆိုဘလောက်တောင်ဟိုတွေ့လဲဆိုဟောတော်လင်းရငါတို့တပိပြောင်းနေငါတို့အောင်မှာပါဆိုတာမျိုးလောက်ကိုပဲကျွန်တော်ရိုးရှင်းတွေ့ခဲ့တယ်ပေါ့ဒါပေမဲ့နောက်ပိုင်းကြာလာရှင်မှာဒါမဖြစ်နိုင်ဆိုကျွန်တော်သိလာတယ်။အဲ့တော့ဟိုဘာကြောင့်လဲဆိုတော့ဟိုစိတ်အုပ်စုက90ကြီးဆိုးလာရတယ်နော်အဲ့တော့ဒီစနစ်တကိုဖြုတ်ပြဖို့ဆိုတာအချိန်အများကြီးရမယ်ဆိုကျွန်တော်နားလေတဲ့အခါကျတော့အဲ့ဆိုတော့ငါတော့တလားနှစ်လားနဲ့မရဘူးအဲ့တော့အများကြီးစဉ်းစားဖို့လိုတယ်ပေါ့နော်ဒီတော်လည်းရေးအောင်သွားရင်ငါအင်ပြန်လို့ရမယ်အကေမအောင်ခဲ့လို့ရှင်တော့ငါဒါအင်ပြန်လို့လည်းမရတော့ဘူးပေါ့နော်သူနဲ့ကလည်းစပြီးတော့တွေ့တဲ့အချိန်ကလည်းကျွန်တော်တို့စတွေ့ရဟိုကတော့နှစ်ပတ်လောက်ပဲရှိသေးတဲ့အချိန်မှာခွဲလာရတဲ့ဆိုတဲ့အခါကျတော့ဒါကြီးကသွားလို့ရှင်ငါသူ့ရန်ကုန်မှာကြံခဲ့မှာကျွန်တော်ဂရနီရောက်လာမှာဆိုတရားတော်တွေ့ဖို့ဆိုတာကလည်းဟိုတော်တော်ကိုမှမဖြစ်နိုင်တော့ဖြစ်သွားပြီပေါ့နော်ဆိုတ
ော့ကျွန်တော်ကဘယ်လိုစကြောက်တာလဲဆိုတော့တကသူตุ๊ตั๊วได้นะตั๊วตั๊วก็จะหน้ามาจังเกราลําชาแลนน่ะจังเกราซะดิเนาะอะห่าเนี่ยอ้าวฉิเตวงาไลวายกอมลาวะเนาะตูก็แลขอบาเลยขอได้เฉยมาไอ้มาเคสกรุ๊ปဖြစ်ตัวดาก็อะยินเนาะจนเซชั่นนี่โหจนโหอ่ะดิอเทดิไปเวไปดาโหเทดาดิตูไปไปชื่อดิชื่อได้เฉยมาอะห่าโกเนี่ยถอดแล้วมีตัวชื่อดิบ่เนาะชื่อจอดางาณีโดไม่ผิดตออูอะโซลูชั่นงาเดฟิเนทงาไลตั๊วมาบ่เนาะอะไลตั๊วมาซะอะเฟโดก็ไม่ติอ่ะดิเปอถั่วลาไปดาตะคาเ
ด3นิดตาคาลาတွင်มาสิปวยเนี่ยลุมุสั่นลงนี่จ้ามาသူတို့ကြော်ဖြတ်ခဲ့ရတာတွေက
เนาะကျွန်တော်စိန်ခေါ်မှုတွေကတော့အများကြီးဟိုကြုံရတယ်ဆိုတော့ဟိုဒါပေမဲ့ကျွန်တော်အနေနဲ့ဟိုဒီစိန်ခေါ်မှုတွေကျွန်တော်လက်ခံခဲ့တယ်အဓိကကဟို Granny Data ဆိုတာကကျွန်တော်ရှင်းပြောရရင်ဒီမျိုးပြတွေမှာလိုမျိုးဒါ LGBT ပုံမှန်လင်းနဲ့ဟိုရန်ကုန်မန္တလေးလိုနေရာမျိုးမှာမှာဒါပုံမှန်နဲ့လက်ခံပေးနိုင်မှုကမြန်မာနိုင်ငံအနေထားရဆိုအများကြီးလိုအပ်နေတဲ့အချိန်မှာကျွန်တော်ဒီလိုမျိုးတောင်းနန်းဒေတာရဲ့မှာဆိုဒါပူအောင်မှဒါဟိုရှိရပေါ့เนาะသူတို့ဒလေထုံးစံနေရှိမဲ့သူတို့ရွာယဉ်ကျေးမှုဒါတွေအနေအားကြီးပုံမှာကျွန်တော် struggle လုပ်ရတဲ့အခိုက်အတန့်တွေရှိတယ်ပေါ့ချို့လူတွေပုံမှန်အမျိုးသားတို့မဟုတ်အမျိုးသမီးတစ်ယောက်ကဟို AAC ဖြတ်ကျော်လို့ရတဲ့အရာတော့မှာကျွန်တော်တို့ဒီ LGBT ဖြစ်နေတဲ့အခါကျတော့ဟိုခက်ခက်ခဲခဲနဲ့ဟိုဖြတ်ကျော်ရတဲ့တချို့အပိုင်းတွေရှိရပေါ့နော
်ဒါကျွန်တော်ရဲ့ကောင်လေးကျွန်တော်ကလိင်တူရှိသူတွေဖြစ်တယ် LGBT တရားဖြစ်တယ်ကျွန်တော်ကကျွန်တော်ရဲ့ဖြစ်တယ်မို့ကျွန်တော်တမိုးထားတယ်အဲ့တော့ကျွန်တော်ကိုလက်ခံနိုင်တဲ့သူမှသာကျွန်တော်နဲ့ဆက်နေပါလက်ခံနိုင်ဦးသူလို့ရှိနေရပါတယ်ကျွန်တော် AAC ခွာပေးပါမယ်ပေါ့နော်အဲ့လိုပြပြပြပဲနေဖြစ်တယ
်ကျွန်တော်တို့ဟို Greenie မှာဆောက်ရောက်ခရရဆိုကျွန်တော် Extra ခဏနာကြုံရတယ်ပေါ့နော်အဲ့မှာအမတ်တရားပါလို့ဆိုပထမတလုံးကျဲပြီးလို့တဲ့အချိန်မှာလင်းရင်ဆိုတာကသူကတစ်ခေါက်ကျဲရုံနဲ့သူကမရဘူးသူပက်ပြီးတော့ကျဲတာ哦အဲ့တော့နောက်တစ်ခေါက်ဒုတိယတစ်ခေါက်ပြန်လာမယ်ဆိုတာသိရတဲ့အချိန်မှာကျွန်တော်ဘာလို့လဲဆိုတာဟိုချွန်းချောင်းလေးလာငါတို့ ตัวจ้าไม่บงก็จะเนี่ยตัวจ้าไม่สบายหัวแล้วสวยวิวอะไรมีอยู่เลยโอ้บงก็จะเนี่ยปีวันยาเลยเชิงบ่เนาะสรุปอะไรมีอยู่เชิงมาอันยามาสุดเนี่ยจันนโรปองอายาวชาวลงเจ้าขาเลยบ่เนาะอาดากับบัวเย่หูอันมาตียาดีไปบ่ตอนนี้จีบีตัวเองขาตัวรูปชิ้นเนี่ยสนาวิกาโยบาริชิมเลยจันนโรเนี่ยเอาดีท่าสุดเนี่ยเอชพีดีโชว์เลยบ่ถ้ามีมาเนี่ยมาสุดเลยเชิงเลยมีชีวิตอยู่บ่เนาะถ้าเลวอาสาเนี่ยพยายามจะจ้าอย่ามาบ่เนาะส
ကျွန်တော်တို့အင်ဂျင်နီယာများပြင်ပါပါတော့ကဲကျန်စီတွေဒီဘက်တော့ဒီလောက်ပဲเนาะနောက်တစ်ဘက်ဒီကြားလို့ရှင်တယ်ကျန်စီတွေအတွက်ကျန်စီရှိနေပါတယ်ဆက်ဆက်စောင့်ကြည့်ကြပါဦးတဒ
VOA စီစဉ်နေကိုရေဒီယိုရုံးမြင်သံကြားတော့ပြင်YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်ဗျာ။ဗီယိုမြန်မာဝါYouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ်။
ခုတော့တပတ်တွင်အာဂါသတင်းတွေကိုကြည့်အောင်ပါဗျာ။ကိုရီးယားနိုင်ငံကစူးစီးတင်ဆက်ထားပါတယ်ဗျာ။၂၀၂၄ပဲရစ်အိုလံပစ်နဲ့မတန်ဆွမ်းအိုလံပစ်ပြိုင်ပွဲတွေမှာဝင်ရောက်ယှဉ်ပြိုင်ခဲ့ကြတဲ့အမေရိကန်အာဂါသမားတွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတင်လာနေ့ကအင်ဗီတော်မှာဂုဏ်ပြုခဲ့ပါတယ်။ဗရစ်အိုလံပစ်နဲ့မတန်ဆွမ်းအိုလံပစ်ဝင်ပြိုင်ခဲ့ကြတဲ့အမေရ
judge set mine to do it. That's what all of you embody. On behalf of the entire
ကျွန်တော်တို့လုပ်မယ်လို့ဆုံးဖြတ်လိုက်တိုင်းဘာမှမဆိုဖြစ်နိုင်ရည်ရှိတယ်လို့ထင်တာကျွန်တော်တို့တနိုင်ငံတည်းပဲရှိပါတယ်။ဒါကိုခင်ဗျားတို့အားလုံးပုံဖော်နိုင်ခဲ့ပါတယ်။ကျွန်တော်တို့မှာတနိုင်ငံလုံးကပြည်သက်တွေထောင်နေချီဒီမှာအခုရှိနေပါတယ်။အမေရိကန်ကိုအကောင်းဆုံးကိုစားပြုခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်။
မေဂန်ဇင်ဟာပဲရစ်အိုလံပစ်ပြိုင်ပွဲမှာရွှေ40ငွေ44ကျေး42ခုနဲ့ပထမနေရာရခဲ့ပါတယ်။အမေရိကန်နဲ့တရုတ်တို့ရွှေစိတ်အရေအတွက်ထူးဝေမဲ့ငွေစိတ်မှာအမေရိကန်ကပိုများခဲ့တာကြောင့်အမေရိကန်ကအိုလံပစ်မှာပထမရခဲ့တာပါ။ပထမဆုံးအိုလံပစ်ပြိုင်ပွဲမှာတော့တရုတ်နဲ့ဗြိတိန်တို့ကပထမနဲ့ဒုတိယရခဲ့ကြပြီးတော့အမေရိကန်ကတော့ရွှေ25ငွေ26ကျေး42ခုနဲ့တတိယရခဲ့ပါတယ်ခင်ဗျာ။2025 FIFA ကမ္ဘာ Club Champion များဖလားဘောလုံး Final ကိုတော့ New York New Jersey မှာရှိတဲ့ MetLife ဘောလုံးကွင်းကြီးမှာကျင်းပသွားမှာဖြစ်တယ်လို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကဇနေနေ့မှာကြေညာလိုက်ပါတယ် MetLife ဘောလုံးကွင်းကြီးကို2026ကမ္ဘာဖလား Final ကစားဖို့အတွက်လဲ FIFA ကရွေးချယ်ထားတာဖြစ်ပါတယ် FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ကတော့ကမ္ဘာတစ်ပေါင်းကနေလာကြမဲ့တန်းတက်ချီတဲ့ဘောလုံးပြိုင်ပွဲတွေအနေနဲ့ American ကကွင်းတွေကိုသဘောကျကြမှာဖြစ်တယ်လို့လဲပြောလိုက်ပါတယ်
Millions of fans will be coming. They will find that actually one of the things I found in America is that the stadiums here.
ပြည်သက်တွေတန်းနဲ့ချီလာကြမှာဖြစ်ပါတယ်။အမေရိကန်ကကျွန်တော်တို့တွေ့တာတခုကတော့ဒီဘောလုံးကွင်းတွေကိုလာတဲ့သူတွေကွင်းမှာပြောအောင်စောက်ထားတာပေါ့။သူတို့ဘောလုံးပွဲကြည့်ဖို့တက်တက်ပဲကွင်းကိုလာပြီးတော့ပြန်သွားတာမျိုးမဟုတ်ဘဲဒီမှာနိုင်နဲ့ချီနေပြီးတော့ပေါ့ပါပါနဲ့ပြောအောင်လှုပ်ထားတာပေါ့။ပြည်သက်တွေလိုအပ်တာလည်းအဲ့ဒါပဲလို့ကျွန်တော်ထင်တယ်။ကျွန်တော်တို့အနေနဲ့ဒီကမ္ဘာလုံးကလူတွေအတူတကွာလာစုဝေးနိုင်တဲ့ပွဲမျိုးတွေလိုအပ်ပါတယ်။ရှင်းနေမှာကမ္ဘာ့ကလပ်ချန်ပီယံဖလားနဲ့ကျွန်တော်တို့ဒါကိုလုပ်ပါမယ်။ဥရောပအာရှတောင်အမေရိကမြောက်အမေရိကအာဖရိကနဲ့သမုဒ္ဒရာပိုင်းဒေသကအကောင်ဆုံး32သင်ပါဝင်မှာဖြစ်ပြီးအဲ့ဒါပြီးနောက်တစ်နှစ်မှာတော့နိုင်ငံ48နိုင်ငံပါဝင်တဲ့ကမ္ဘာဖလားဘောလုံးပွဲကိုလုပ်မှာဖြစ်ပါတယ်။အဲ့ဒီကြရင်ကမ္ဘာတစ်ဝန်းကဘောလုံးပေးတဲ့၅သန်းကနေ10သန်းလောက်ဒီလိုလာကြမှာပါ။ကျွန်တော်တို့လူတာကလည်းအဲ့ဒါပါပဲ။
လာမယ့် FIFA ကမ္ဘာ Club Champion များဖလားကိုတော့အသင်း32သင်းအထိတိုးချဲ့ပြီးတော့ပုံစံတင်တဲ့ကျင်းပသွားမှာဖြစ်ပြီးတော့ဇွန်လ14ရက်နေ့ကနေဇွန်လ13ရက်နေ့အထိအမေရိကန်နိုင်ငံတစ်ပွဲကဘောလုံးကွင်း12ကွင်းမှာကျင်းပသွားမှာဖြစ်ပါတယ်။အဲဒီထဲမှာတော့ Washington DC Power, Atlanta, Charlotte, Cincinnati, LA, Miami, Nashville, Philadelphia, Seattle နဲ့ Orlando မြို့ကကွင်းနှစ်ကွင်းလည်းပါဝင်မှာဖြစ်ပါတယ်ခင်ဗျာ။နောက်ထပ်ဘောလုံးသတင်းတွေမှာတော့ပြင်းထန်တဲ့ Atletico Madrid တိုက်စင်မူအန်ဒရိုက် Griezmann ဟာပြင်းထန်တဲ့အချိန်ကစားသမားအဖြစ်ကနေအနားယူပြီးလို့တင်လာနေမှာကြေညာလိုက်ပါတယ်။သူ့အနေနဲ့ပြင်းထန်တဲ့ကစားသမားအဖြစ်ကနေဒီနေ့မှာအနားယူပြီးဆိုတာကိုစိတ်မကောင်းစွာနဲ့အတီးပေးလို့ကြောင်းနဲ့အသေးနဲ့တူ10နှစ်ကြာစင်ခေါ်မှုတွေအောင်မြင်မှုတွေမမေ့နိုင်စရာအမတ်တရတွေအများကြီးရခဲ့ပြီးတဲ့နောက်အခုချိန်ကသူ့အတွက်နောက်ဆောင်မျက်နှာအသစ်တစ်ခုကိုဖွင့်ပြီးတော့မျိုးဆက်အသစ်တွေနဲ့နေရာပေးရမယ့်အချိန်ဖြစ်ကြောင်းအသေးရဲ့အင်ဂျီကိုဝတ်ပြီးတော့ကစားခဲ့ရတဲ့အချိန်တွေကိုဂုဏ်ယူရဲလို့Griezmann ကသူ့ရဲ့လူမှုကွန်ရက်ကနေပြောထားပါတယ် Griezmann ဟာပြင်သစ်အသင်းအတွက်စုစုပေါင်း138ပွဲကစားပြီးတော့44ဂိုးနဲ့
သရုတ်တာကိုအများဆုံးသွင်းပေးခဲ့သူဖြစ်ပြီးတော့ပြင်သစ်တင်းနဲ့အတူ2018ကမ္ဘာဖလားတစ်ကြိမ်နဲ့2021 Nations League ဖလားတွေကိုဘူးဆွဲခဲ့ပြီးတော့ Euro 2016နဲ့2022ကမ္ဘာတက်ကမ္ဘာဖလားတွေမှာတော့ဒုတိယတစ်ကြိမ်စီရခဲ့တာဖြစ်ပါတယ် Griezmann ရဲ့ပြင်သစ်လက်ရေးစင်ကစားသမားဘွား10နှစ်တာမှာနောက်ထပ်ထူးခြားတဲ့မှတ်တမ်းတစ်ခုကတော့သူဟာအသင်းအတွက်84ပွဲဇက်တိုက်ကစားပေးခဲ့ပြီးတော့အများဆုံးစံချိန်တင်ခဲ့တာလည်းဖြစ်ပါတယ်ဒီနေ့မှနိုင်ငံတကာကနာမည်ကြီးကစားသမားတွေအတော်များများလက်ရေးစင်အသင်းကနေအနာယူလာတဲ့ကစားသမားဘွားကနေအနာယူလာတဲ့အတော်များများရှိခဲ့ပြီးတော့ဒီထဲမှာတော့ Griezmann ကတော့လက်ရေးစင်ကစားသမားဘွားကနေအနာယူလိုက်တဲ့နာမည်ကြီးတွေကနောက်ဆုံးတစ်ယောက်ပဲဖြစ်ပါတယ်ခင်ဗျာအချိန်တည်းမှာပဲဂျာမနီအမျိုးသမီးအသင်းရဲ့ရှီရန်တိုက်စင်မှု Alexandra Popp ဟာလည်းဂျာမနီအမျိုးသမီးအသင်းကနေအနာယူတော့မယ်လို့ကြေညာလိုက်ပါပြီAlexandra Popp ဟာဂျမ်ဘီအသင်းအတွက်14နှစ်ကြာကစားပြီးတဲ့နောက်လာမယ့်အော်တိုဘာလ28ရက်နေ့မှာကစားမယ့်ပွဲမှာအသင်းကောင်းဆောင်ဖြစ်တဲ့နောက်ဆုံးကြိမ်ကစားပြီးအနားယူမှာဖြစ်တယ်လို့ဂျာမန်ဘောလုံးဖွဲ့ချုပ်ကလည်းနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်အသက်33နှစ်ရှိဖြစ်တဲ့ Alexandra Popp ဟာဂျမ်ဘီအသင်းနဲ့အတူအမျိုးသမီးကမ္ဘာဖလား Euro ဖလားနဲ့ Olympic ပြိုင်ပွဲတွေအပါအဝင်စုစုပေါင်း144ပွဲကစားခဲ့ပြီးတော့66ဂိုးသွင်းပေးခဲ့ပြီးဂျမ်ဘီအသင်းအတွက်အားထားတဲ့တိုက်စစ်မှုတစ်ဦးဖြစ်ခဲ့ပါတယ်ခင်ဗျာလောဘကဘောလုံးပွဲတွေမှာတော့စပိန်လာလီဂါမှာတော့ရီယယ်မက်ဒရစ်နဲ့အက်တလက်တီကိုမက်ဒရစ်တို့ရဲ့မက်ဒရစ်ဒါဘီပွဲကိုတနင်္ဂနွေနေ့ကကစားခဲ့ကြပြီးတော့ပွဲပြီးကနေမှဆွဲတဲ့ခြေပါဂိုးနဲ့တစ်ပတ်တကိုးစီအပြည့်ဖြစ်သွားပါတယ်။ရီယယ်မက်ဒရစ်ကဘရာဇီးလ်နောက်တန်းလူမီလတောက64မိနစ်မှာဂိုးရင်သွင်းခဲ့လို့ရီယယ်အသင်းရှိကဦးဆောင်ခဲ့ပေမဲ့ဒဏ်ရာအချိန်ပို9မိနစ်မှာတော့အန်ဟယ်ကိုရီယယ်ကအက်တလက်တီကိုအတွက်ခြေပါဂိုးပြန်သွင်းလို့တစ်ပတ်တကိုးစီနဲ့တည်ဖြစ်သွားခဲ့ပါတယ်။ဒီပွဲတည်ကြသွားတာကြောင့်ရှစ်ပွဲပြီးမှတော့ဘာစလိုနာကရီယယ်ထက်3မှတ်အသာနဲ့22မှတ်ရပြီးတော့ဇယားထိတ်မှရှိနေပါတယ်ခင်ဗျာအင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေဘက်မှာတော့လီဗာပူးအသင်းကမဘေးဇယားထိတ်ကိုတက်လာပြီးတော့မန်စီးတီးအသင်းကဒုတိယဖြစ်သွားပါတယ်ပြီးခဲ့တဲ့စနေနေ့တနင်္ဂနွေနေ့ကပွဲတွေမှာချန်ပီယံမန်စီးတီးကညူကာဆောနဲ့အဝေးကွင်းမှာသွားကစားတာမှာတစ်ဖက်တစ်ကိုးစီတည်ဖြစ်ခဲ့ပြီးတော့လီဗာပူးကတော့ဝုတ်ကိုအဝေးကွင်းမှာ2ဂိုးတကိုးနဲ့နိုင်ခဲ့ပါတယ်ဒါပြင်အာဆနယ်ကလက်စတာစစ်တီးကို4-2 နဲ့နိုင်ပြီးတော့ Chelsea ကလည်း Brighton ကို4-2နဲ့နိုင်ပါတယ်။ဒါကြောင့် Liverpool က15မှတ်နဲ့ဇယားထိတ်ကိုတက်လာပြီးတော့ Man City နဲ့ Arsenal က14မှတ် Chelsea က13မှတ်နဲ့ဒုတိယတတိယနဲ့သတ္တုထနေရာတွေမှာရှိနေပါတယ်။တနင်္ဂနွေနေ့က Old Trafford မှာကစားခဲ့တဲ့ Man United Sports ပွဲမှာတော့ Spurs က3-0မရှိနဲ့အိုင်သွားခဲ့ပါတယ်။အိမ်ကွင်းမှာ Spurs ကို3-0မရှိနဲ့မရှိမလားရှုံးခဲ့တာကြောင့်နီးပြ Ten Hag ဟာ PR တွေနဲ့အကြီးအကျယ်ရင်ဆိုင်နေရပြီးတော့နီးပြအဖြစ်ကနေထုတ်ပယ်ခံရဖို့ရေပန်းအစားဆုံးနီးပြလည်းဖြစ်လာနေပါတယ်ခင်ဗျာ ဘရီဂန်ကနာမည်ကြီးဘတ်စကတ်ဘောကစားသမားဒီကမ်ဘီမူတွန်ဘိုဟာအသက်58နှစ်အရွယ်မှာအုန်းနောက်ကန်ဆာနဲ့ပွဲလွန်သွားခဲ့ပြီဖြစ်တယ်လို့ NBA American မြို့သားဘတ်စကတ်ဘောဖွဲ့ချုပ်ကလည်းနေ့မှကြေညာလိုက်ပါတယ်သူဟာ NBA မှာအကောင်းဆုံးခံစစ်ကစားသမားတွေကတယောက်ဖြစ်ပြီးတော့အကောင်းဆုံးခံစစ်ကစားသမားစုကို၄ချိန်ရရှိခဲ့သူလည်းဖြစ်ပါတယ်။သူက American NBA ကအသင်း6သင်းမှာ18နှစ်ကြာကစားခဲ့ပြီးတော့ NBA ရဲ့ All Star လက်ရွေးစင်အသင်းမှာ8ချိန်ရွေးချယ်ခံခဲ့ရပြီးတော့ Hall of Fame စီးရင်းထဲမှာလည်းထည့်သွင်းရွေးချယ်ခံခဲ့ရသူဖြစ်ပါတယ်ခင်ဗျာ
။ခုတော့ကျွန်တော်တို့ရဲ့မနေ့ဖက်ထုတ်လွှင့်ချက်တွေလည်းပြီးဆုံးကာနေပြီဖြစ်လို့ထိတ်တန်းသတင်းအချင်းချက်ကိုကျွန်တော်ကပဲပြန်လည်တပြပေးပါမယ်ခင်ဗျာ။ထိုင်းနိုင်ငံမြောက်ပိုင်းမှာလိလာယခီထွက်ခဲ့ကြတဲ့ចောင်းသားကလေးငယ်တွေနဲ့ဆရာတွေလိုက်ပါလာတဲ့ဘတ်စကားမိလောင်ခဲ့တဲ့အတွက်အသက်9နှစ်နဲ့14နှစ်အရွယ်ကြားចောင်းသားចောင်းသူ20နဲ့ဆရာ3ယောက်သေဆုံးခဲ့ရတယ်လို့ထိုင်းဝန်ကြီးချုပ်ကဗုဒ္ဓဦးနဲ့မနေ့ဘန်ကောက်မှာပြုလုပ်တဲ့သတင်းစာရှင်းလင်းမှာပြောပါတယ်။ခီးမသွားခင်ကားကိုတေချာမစစ်ဆေးတာကြောင့်ပေါ်ရော့မှုကြောင့်ဖြစ်ခဲ့တာလို့ဆိုပြီးတော့ကုန်းလန်းတဲယူပို့ဆောင်ရေးခီးသွားခြင်းတွေနဲ့ပတ်သက်ပြီးပြုပြင်ပြောင်းလဲမှုတွေလုပ်မယ်လို့ဆိုပါတယ်။ရှေ့လေပိုင်းဒေသမှာတော့လေဘရွန်တောင်ပိုင်းကဟက်စပိုလာရီနဲ့တိုက်ပွဲမှာအစ္စရေးတပ်သား10ဦးသေဆုံးခဲ့ရတယ်လို့အစ္စရေးစစ်တပ်ကဗိုလ်တော်ဦးနေမှာကြေညာပါတယ်။တစ်ချိန်တည်းမှာပဲရှေ့လေပိုင်းဒေသရေးဟာတကဘာလုံးတွေတိတ်အန္တရာယ်ကြီးတဲ့အနေအထားကိုမကြခင်ရောက်လာနိုင်တာကြောင့်ဒီပြဿနာပိုးကျယ်ပြန့်မလာအောင်ကာဝယ်တားဆီးဖို့ကုလသမဂ္ဂလူ့ခွင့်ဆိုင်ရာမှာမင်းကြီးဘောလ်ကာတက်ကကုလသမဂ္ဂလုံခြုံရေးကောင်စီကိုတောင်းဆိုလိုက်ပါတယ်ခင်ဗျာ။ထိတ်တန့်သတင်းတွေကတော့ဒီလောက်ပါပဲခင်ဗျာ။ကျွန်တော်တို့ရဲ့ကြာတာပရိသတ်မနေ့ဖက်အစီအစဉ်ပြီးဆုံးခင်အခုအစီအစဉ်ဖြစ်မြောက်အောင်ဆောင်ရွက်ကြသူတွေကိုမိတ်ဆက်ပေးရရင်တော့အစီအစဉ်ထုတ်လို့ရမှုကကုစော်မှုကျော်ဖြစ်ပါတယ်။ရုပ်တံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ဗျာ။ကျွန်တော်ကတော့အစီအစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ငញ្ញန်ရေးဖြစ်ပါတယ်ဗျာ။ဒီဂရိတ်နဲ့အစီအစဉ်တွေကိုကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ဗျာ။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံး BNA ကင်းကျမ်းမှာရှင်လန်းကြပါစေခင်ဗျာ။